Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်အသံရဲ့2022ခုနှစ်နိုဝင်ဘာလ26ရက်တောက်ကြမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာနဲ့ရုပ်သံကပါပူရဲတင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လေးဦးပါတဲ့နေကိုဒေါက်ကင်မျိုးတဲ့နဲ့သူပြောပြပေးမှာပါဒီမနေ့နားဆင်မဲ့သတင်းတွေမှာတော့ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာအသေခံကားဘုံးခွဲတက်ခတ်မှုကြောင့်လူ၈ယောက်ထက်မနည်းသေဆုံးသွားတဲ့သတင်းဆိုင်ဘီးရီးယားဒေသကကြောင်မွေးထုဖော်ရေးလုပ်ငန်းမှာမတော်တဆမှုကြောင့်လူပေါင်း50ယောက်သေဆုံးသွားတဲ့သတင်းစတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်သတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးမှာပါအဲ့ဒီအထက်တင်ဆက်ပေးမဲ့တင်ပြမှုတစ်ခုကတော့
ဒီအမေသမီးတွေကဒီအနာတင်းဒီမှာပိုင်းမှာတို့ရဲ့ညင်းချမ်းစာဆန္ဒပြတဲ့ခါမှာလို့ရှင်နဲ့ခုလို့ရှင်ဒီနေ့ကိုရှင်တာတစ်ဖက်ခံရတာက80နဲ့9ရောက်ပေါ်နေတာက
ဒါအပြင်ကဘာတဝမ်းအမျိုးသမီးအကျန်းဖက်မှုတွေပပျောက်ရေးအတွက်16ရက်တာလှုပ်ရှားမှုကိုလည်းမနေ့ကစတင်ခဲ့တဲ့အကြောင်းနဲ့အဲဒီနောက်ပတ်စင်ကဏ္ဍတွေမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကတင်ဆက်ပေးကြပါလိမ့်မယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကစာတင်ကြောင်းတစ်ခုနီးကြာသာပတ်နေ့ကလွန်ကျွေးရင်တန်းကိုပြစ်မှတ်ထားတိုက်ခိုက်တဲ့အသေခံကားဘုံးပေါက်ခွဲမှုကြောင့်လူ၈ယောက်ထဏ်မင်းသေဆုံးပြီး18ယောက်ဒဏ်ရာရသွားပါတယ
်
ပေါက်ကွဲမှုကြောင့်ကြီးကျယ်ထိတ်လန့်တုံ့လို့ရပါတယ်အတန်းထဲမှာကျောင်းသားတွေကိုစာသင်နေချင်းပေါက်ကွဲမှုရှင်ကကျောင်းဝင်းထဲအထိရက်ခတ်ခဲ့ပါတယ်လို့အခင်းဖြစ်တဲ့နေရာနီးစာသင်ကျောင်းမှာဆရာတယောက်ပြောဆိုသွားတာပါကျေလောင်တဲ့ပေါက်ကွဲသံနဲ့နောက်ဆက်တွဲမိခိုးလုံးကြီးတွေကြောင့်ဘေးလွတ်ရာထွက်ပြေးခဲ့ရပြီးပေါအောင်နေရာကပြန်ထွက်လာတဲ့အချိန်မှာအလောင်းရှင်လောင်းနဲ့ဒဏ်ရာရသူ၁၀ယောက်ထက်မနည်းတွေ့ရတယ်လို့လည်းကိုယ်တိုင်တွေ့ရသူတယောက်က VOA ဆိုမာလီဌာနကိုပြောပါတယ်မိုဂါဒီရှုမြို့တော်ရဲတပ်ဖွဲ့ပြောခွင့်ရအဘိတဖ်တာအတန်ဟာဆန်ကတော့လူညိုရင်းရင်နှန်းကိုပြစ်မှတ်ထားအသေးခံဘုံခွက်တက်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါကုလသမဂ္ဂအတွက်လူညိုရင်းတာဝန်ယူပေးနေတဲ့ရင်နှန်းကိုဖောက်ခွဲပစ္စည်းတွေထိဆောင်လာတဲ့ SUV ကားစင်းနဲ့ဘေးကနေရှင်းမောင်းပြီးဖောက်ခွဲတက်ခိုက်တာလို့လည်းသူကပြောပါတယ်တက်ခတ်မှုကြောင့်၈ယောက်သေပြီး18ယောက်ဒဏ်ရာရတဲ့အကြောင်းလည်းရဲတပ်ဖွဲ့ပြောခွင့်ရကဒင်းတောက်တွေကိုအတိအပြုပြောဆိုခဲ့တာပါမူဂါဒီရှုမြို့တော်အချက်အချာနေရာမှာဖြစ်ပွားတဲ့အသေခံဘုံးခွဲတက်ခတ်မှုကြောင့်အနားမှာရှိတဲ့အငယ်စားစီးပွားရေးလုပ်ငန်းတွေနဲ့စားသောက်ဆိုင်တစ်ဆိုင်ပျက်စီးသွားခဲ့ပါတယ်။ပောက်ခွဲမှုဖြစ်တဲ့အချိန်မှာကျောင်းသား1000ကျော်စာသင်နေတဲ့အနီးအနားကစာသင်ကျောင်းလည်းထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်
။အာဖရိကတိုက်နောက်ပိုင်းမှာရှိတဲ့ဘာကီနာဖာဆိုနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေကြောင့်လုံခြုံရေးအခြေအနေဆိုးဝါးနေချိန်မှာပဲဗိုလ်တပ်ဖွဲ့နေကရတန်ကဒေသတီဘူးမှာရှိတဲ့တပ်ဖွဲ့တစ်ခုအတိုက်ခိုက်ခံရပြီးစစ်သား3ဦးကြာဆုံးခဲ့ရတယ်လို့ဒါဇင်နဲ့ချီတဟန်ရခဲ့တယ်လို့နောက်ပြီးတော့စစ်သွေးကြော12ဦးလည်းအသေးရမိတယ်လို့စစ်တပ်ကဂျက်တဘရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နိုဝင်ဘာ14ရက်ကစပြီးအစ္စလာမစ်စစ်သွေးကြော်တို့တန်လျာရှိသူတွေတိုက်ခိုက်တာဟာအခုတိုက်ခိုက်မှုနဲ့ဆိုရင်3ချိန်ရှိပြီဖြစ်ပါတယ်။နိုဝင်ဘာ14တိုက်ခိုက်မှုကနေလုံခြုံရေးတပ်သားအယောက်60ကျော်တေဆုံးခဲ့ရပြီးအရသာတရာစင်လောက်တေဆုံးခဲ့ရတဲ့အတွက်ဒေါသထွက်ပြီးနိုင်ငံတလွားဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူကင်မရာ Rockmark ကာဘိုနှုတ်ထွက်ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါ။ဘာကီနာဖာဆိုမှာလူထောင်ပေါင်းများစွာတေဆုံးပြီးတန်းနေချီအိုးရင်ဆန့်ခွာထွက်ပြေးရတဲ့ Al-Qaeda နဲ့ IS စစ်သွေးကြော်တွေနဲ့ဆက်နွယ်နေတဲ့စစ်သွေးကြော်လှုပ်ရှားနေတာဟာ၄နှစ်တာရှိပြီဖြစ်ပေမဲ့အစိုးရကနိုင်နေမှုတွေမလုပ်ခဲ့တဲ့အတွက်စနေနေ့မှာအစိုးရကိုဆန့်ကျင်ဆန္ဒပြဖို့အတွက်အတိုက်ခံတွေကစော်ဩနေတာဖြစ်ပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံရှေ့ပိုင်းကတရားစတဲ့တူပေါ်ရေးလုပ်ငန်းတစ်ခုကို CODC ဖို့လို့ခေါ်တဲ့လက်နက်ကင်ဖွဲ့ရဲ့တက်ခတ်မှုကြောင့်တရုတ်နိုင်ငံသား2ဦးသေဆုံးပြီးအများအပြားပြည်မေးဆွဲဖမ်းဆီးခံရတဲ့အကြောင်းစစ်တပ်ပြောခွင့်ရကကြာသာပတ်နေ့မှာပြောလိုက်ပါတယ်။ဒေသခံအရက်ဖက်အဖွဲ့ခေါင်းဆောင်တယောက်ကလည်းသေဆုံးမှုနဲ့ပတ်သက်လို့တီးပြခဲ့ပြီးနောက်ထပ်တရုတ်နိုင်ငံသား6ယောက်ပျောက်ဆုံးနေတယ်လို့ပြောပါတယ်။တရုတ်နိုင်ငံသားတွေရွှေတူပေါ်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အီချူပီနဲ့ဂျူကူးဒေသကဗိုလ်ထုတွေတက်ခတ်မှုဟာဒေသတွင်းမှာအခြေစိုက်လှုပ်ရှားနေတဲ့ကွန်ဂိုနိုင်ငံဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ CODCO လက်နက်ကင်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းသူကပြောပါတယ်ဂျူဂူဒေသမှာအစိုးရစခန်းတစ်ခုအပြင်တရုတ်နိုင်ငံသားတွေရဲ့စခန်းတစ်ခုလည်းတိုက်ခိုက်ခံရပြီးနှုတ်ဦးသေးအများအပြားဖမ်းဆီးခံရတဲ့အကြောင်းဒေသခံစစ်တပ်ပြောခွင့်ရရှိဂျူးစ်ဂိုဂိုကိုကူကပြီးရိုက်တာသတင်းကဖော်ပြခဲ့တာပါတိုက်ခိုက်မှုကျွလွန်ကြောင်းဆွဆွဲထားတဲ့ CODCO ဖွဲ့နဲ့ခေရှာဆော်မျိုးတော်ကတရုတ်တန်ရုံတို့ကတော့လက်တလုံးတုံ့ပြန်ပြောဆိုတာမရှိသေးပါဘူးဂျူဂူဒေသမှာ2019ခုနှစ်ကစလို့ CODCO ဖွဲ့ရဲ့အချင်းချင်းတိုက်ခိုက်မှုတွေကြောင့်အရက်သားရာချီတည်ဆုံခဲ့ရပြီးထောင်နဲ့ချီနေရစွန့်ခွာထွက်ပြေးနေရတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားတာပါဂျူဂူဒေသကနေရစွန့်ခွာထွက်ပြေးနေရတဲ့အရက်သားတွေကိုပြီးခဲ့တဲ့တနင်္လာနေ့ညတုန်းကတိုက်ခိုက်ခံရမှုကြောင့်လူနဲ့ဆယ်လောက်တည်ဆုံပြီးတိုက်ခိုက်မှုကလည်း CODCO အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အစိုးရကဆွဆွဲပြောဆိုထားပါတယ
်။ဆူဒန်မှာစစ်တပ်ကပြီးခဲ့တဲ့လတည်းသူတို့အာဏာသိမ်းပြီးဖျောက်ချခဲ့တဲ့အရက်သားဝန်ကြီးချုပ်အက်ဗ်ဒလာဟမ်တပ်ကိုပြန်ပြီးခန့်အပ်ဖို့အတွက်သဘောတူညီခဲ့တဲ့နောက်မှာစစ်ကောင်ဆောင်တွေကိုဖိအားပေးတဲ့အနေနဲ့ထောင်ပေါင်းချီတဲ့ပြည်သူတွေဟာမြို့တော်ကာတွန်းနဲ့တခြားမြို့ကြီးတွေမှာစစ်စပင်းတွေကခြိတက်ဆန္ဒပြခဲ့ကြပါတယ်။စစ်တပ်နဲ့သဘောတူညီချက်အတွက်ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာလက်မှတ်ရေးထိုးခဲ့ပြီးမယ်။တင်ရှားတဲ့နိုင်ငံရေးပါတီတွေနဲ့ဩဇာကြီးတဲ့ဆူဒန်ဆန္ဒပြလှုပ်ရှားမှုအဖွဲ့ကတော့လက်မခံကြပဲဒါဟာဆန္ဒပြသူတွေကိုတစ္ဆာဖောက်တာလို့တချို့ကပြောတယ်လို့ဒါဟာစစ်တပ်ကအာဏာသိမ်းမှုကိုနိုင်ငံရေးရဖုံးကွယ်မှုတစ်မျိုးလို့လည်းဝေဖန်ကြပါတယ်ခါတွန်းမျိုးတော်ကအလုသမားလူဒန်းစားရနေတဲ့ရက်ွက်တစ်ခုမှာဆန္ဒပြနေတဲ့သူတွေကတော့တော်လန်ရေးဟာပြည်သူတော်လန်ရေးဖြစ်ပြီးစစ်သားတွေတန်းရအောင်ပြန်ပြီးသွားဖို့အတွက်ကြွေးကြော်ခဲ့ကြတယ်လို့ဆန္ဒပြပွဲတွေအတွင်းတည်ဆုံးရတဲ့သူတွေအတွက်တရားမျှတမှုဆောင်ကျဉ်ပေးဖို့ပါတောင်းဆိုခဲ့ကြတာပါပို့ဆူဒန်ကဆာလာဝတ်မာလာနေနဲ့အနောက်ဒါဖာကမြို့ကြီးတွေပါဝင်ဆူဒန်နိုင်ငံတလွန်ဆန္ဒပြနေတာကိုဆိုရှယ်မီဒီယာတွေမှာထုတ်လွှင့်နေတာဖြစ်ပါတယ်နိုဝင်ဘာ18ရက်နေ့ကလေးကအနောက်ဒါဖာပြည်မှာရွာပေါင်း46ရွာမှာမီးလောင်မှုတွေလူရဲမှုတွေနဲ့အတူအဓိကရုံးတွေဖြစ်ပွားခဲ့ပြီးတည်ဆုံးရသူပေါင်းဟာ43ဦးနဲ့မနည်းရှိခဲ့ပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေမရင်းချင်ခံရတာကလေးငယ်20လောက်ပျောက်ဆုံးနေကြောင်းသတင်းတွေရတာတယ်လို့ကုလသမဂ္ဂကပြောပါတယ
်ဗီအိုအေအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ92.9 kHz 15653ညာလိုက်တိုမီတာ25 kHz 11683ညာလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ကင်းတဲ့နေ့နားဆင်နေရတာဖြစ်ပါတယ်ရုရှားနိုင်ငံစိုက်ဘေးရီးယားဒေသကကြောင်မီးသွေး 2.0 လုပ်ငန်းမှာဒဏ်ငွေယူဆရာကမတော်တဆမှုကြောင့်အလုပ်သမားတွေနဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း52ယောက်သေဆုံးကြောင်းရုရှားသတင်းဌာနတွေကဖော်ပြကြပါတယ်။ဆိုဗီယက်ယူနီယံခေတ်ကဆက်လို့အဆိုးဆုံးကြုံခဲ့ရတဲ့မတော်တဆမှုမှာပြိမိနေတဲ့ကြောင်မီးသွေးလုပ်သားတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့ကြတဲ့အရေးပေါ်ကယ်ဆယ်ရေး6ဦးလည်းသေဆုံးသွားခဲ့တာပါ။
возбуждено уголовное дело
по преступлению преступления Пекин Лунёй сиган ни чупамму ри твэ ясу чаун не сонсан сисе му ри сатин ни ба би ло акин пхе я кимаруво дита га сонсан сисе комити тавэн шиту ту пхе де нареста анан ива пё су тоа да ба မတော်တဆမှုဖြစ်ခဲ့တဲ့ကြောင်မီးသွေးလုပ်ငန်းကညွှန်ကြားရေးမှုနဲ့လက်ထောက်အရာရှိတို့အပါအဝင်တာဝန်ရှိသူ၃ယောက်ကိုဖမ်းဆီးထားကြောင်းလည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးသူတွေကတော့တွင်းထဲကလေဝင်လူထွက်ပေါက်တွေမှာဒဏ်ငွေယူဆင်ရာကကြောင်မီးသွေးလုပ်သားတွေအသက်ရှူမွန်းချက်ခဲ့ကြပြီးမိသိန်းဒဏ်ငွေပောက်ကွဲမှုဖြစ်ခဲ့ပုံရတယ်လို့ယူဆထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီဆုံးသူတွေထဲမှာတော့အစောပိုင်းမှာအလောင်းတွေရှာဖွေတွေ့ရှိထားတဲ့လုပ်သား၁၁ယောက်အပြင်ပျောက်ဆုံးနေသူ35ယောက်နဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း6ဦးပါဝင်ပါတယ်။မိခွန်ငွေရှူရှိုက်မှုတို့တချို့ပါဝင်ဒါဇင်နဲ့ချီရဲ့လူတွေကိုလည်းစေယုံတင်ကုသပေးထားရပြီး၄ယောက်ကတော့စိုးရိမ်ရတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။သမ္မတဗလာဒီမီယာပူတင်ကတော့မတော်တဆမှုနဲ့ပတ်သက်လို့ဒေသခံအုပ်ချုပ်ရေးမှူးအရေးပေါ်လုပ်ငန်းတာဝန်ရှိသူတွေနဲ့ဆက်သွယ်စကားပြောခဲ့ပြီးလိုအပ်တဲ့အကူအညီပေးဖို့အရေးပေါ်လုပ်ငန်းဆိုင်ရာဝန်ကြီးကိုလည်းစေလွတ်ဖို့ညွှန်ကြားထားတဲ့အကြောင်းပြောဆိုထားပါတယ်။
EU ဥရောပသမဂ္ဂနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာပြီးစီးပွားရေးကျဆင်းလာနေတာကိုစိုးရိမ်နေကြချိန်မှာပဲကိုဗစ်အတွက်အားဖြည့်ကာကွယ်ဆေး booster shots ထိုးဖို့အတွက်တိုးပြီးလှုပ်လာသလိုကလေးငယ်တွေကိုကိုဗစ်ကာကွယ်ဆေးစတင်ထိုးနှံပေးဖို့အတွက်စီစဉ်နေပါတယ်။ဒါပြင်တင်းကျပ်တဲ့ကိုဗစ်စီကံတချို့ကိုပါကျဆပရေးနေမှာချမှတ်လိုက်ပါတယ်။ဂျမနီနိုင်ငံမှာ COVID-19 ကာယောဂါကြောင့်တည်ဆုံးလာသူတသိန်းဖြစ်လာချိန်မှာပဲ Slovakia နိုင်ငံမှာ COVID ကူးစက်မှုအတွက် တရင်နှစ်ပတ်ကြာလော့ကဒေါင်းချကန့်တက်လိုက်တယ်လို့ချိုက်သမရနိုင်ငံကလည်းအရက်ဆိုင်တွေညကလပ်တွေစောစောပိတ်ဖို့နဲ့ခရစ်စမတ်ဈေးတွေပါပိတ်ဖို့ပါဝင်ရေပောင်း30ကြာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။ကမ္ဘာတလောဒီယောကနောက်ထပ်အခုဆက်ခံရသူအားလုံးရဲ့၃ပုံ၂ပုံဟာဥရောပမှာဖြစ်နေတယ်လို့ရေပောင်း၂ရက်အချိန်တိုင်းဒီယောကအခုဆက်ခံရသူနောက်ထပ်တသန်းဖြစ်လာနေပြီးကိုဗစ် -19 နောက်ဆုံးလှိုင်းတံကိုဥရောပကအဓိကခံစားနေရတာဖြစ်ပါတယ်။ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေအနေနဲ့လာမယ့်နွေရာသီမှာတခြားနိုင်ငံတွေကိုခီးသွားခြင်းနဲ့ဆိုရင်တကယ်လို့ကိုဗစ်ပိုးရှိမရှိစမ်းသပ်တာတွေကွာရန်တင်းလို့တီးတန့်ခွင့်နေတာမျိုးတွေမလုပ်ချင်ရင်အားဖြည့်ကာကွယ်ဆေးထိုးဖို့လိုအပ်တယ်လို့ဥရောပကော်မရှင်ကထက်တဲ့ပြည်နယ်မှာအဆိုပြုခဲ့ပါတယ်။ပထမဆုံးကမ္ဘာတစ်လောကခံနိုင်အားနည်းပါးသူတွေကိုကိုဗစ်ကာကွယ်ဆေးအပြည့်ထိုးဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလိုလားပေမဲ့နိုင်ငံအများအပြားကတော့သူတို့နိုင်ငံသားတွေကိုကိုဗစ်အားဖြင့်ကာဝယ်ဆေးထိုးပေးပြီးပို့အတွက်တိုးပြီးလှုပ်လာနေကြတာဖြစ်ပါတယ
်။တောင်အာဖရိကနိုင်ငံမှာနောက်ထပ်ကိုဗစ်ရောဂါပိုးမျိုးကွဲတဲ့တစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိထားပြီးလူကြီးအများဆုံးဖြစ်တဲ့ဂေါတန်ပြည်နယ်မှာငယ်ရွယ်သူတွေကြားကူးစက်မှုနှုန်းများနေပြီးဗီဇာပြောင်းလဲမှုများဆန်တဲ့အတွက်စိုးရိမ်ရတဲ့အကြောင်းကျန်းမာရေးဝန်ကြီးကပြောပါရတယ်။လွန်ခဲ့တဲ့5ရက်အတွင်းကိုဗစ်ရောဂါကူးစက်မှုတွေသိသာတိုးလာနေပြီးမျိုးကွဲတဲ့ကြောင့်ဖြစ်နိုင်တဲ့အကြောင်းလဲကျန်းစာပေးနေတဲ့ online သတင်းစာရှင်းလင်းပွဲမှာဝန်ကြီးဂျိုးဖာလာကပြောဆိုခဲ့တာပါ။ကူးစက်သူတီဖြူလူနာအစ်တီထဲမှာဗိုင်းရပ်စ်ပိုးအမျိုးအစားသစ်ကူးစက်ခံရသူရာဂိုင်နှုန်းကိုသိနိုင်မှုလဲကျွမ်းကျင်သူတွေကြိုးပမ်းနေပါတယ်။ B11529 ဖြစ်သတ်မှတ်ထားတဲ့ပိုးအမျိုးအစားသစ်ကိုတော့အာဖရိကတက်ကဘော့ဆွာနာနိုင်ငံမှာတွေ့ရတယ်လို့တောင်အာဖရိကနိုင်ငံကနေဟောင်ကောင်ကိုသွားတဲ့ခီးသွားတဲ့ချက်မှာလည်းစစ်ဆေးတွေ့ရှိထားတယ်လို့ပြောဆိုထားပါတယ်။ဗြိတိန်ဆွေကတော့တောင်အာဖရိကနဲ့အာဖရိကတိုက်တောင်ပိုင်း၅နိုင်ငံကလေကြောင်းခီးစင်တွေကိုတောက်ချနေကစတားမြင့်မဲ့အကြောင်းကြေညာခဲ့တာပါ။ယောဂပိုးမျိုးကွက်တဲ့ဟာဒေတာမျိုးကွက်တဲ့ကူးစက်မှုပုံမှန်မြန်မာကိုစိုးရိမ်ရပြီးလက်ရှိကာကွယ်ဆေးတွေဟာထိရောက်မှုရှိချင်မှရှိလိမ့်မယ်လို့လည်းဗြိတိန်ကျန်းမာရေးဝန်ကြီးဆာဂျစ်ရှာဘက်ကပြောဆိုထားပါတယ်။
ထိုင်းမြန်မာနယ်စပ်တက္ကပီနယ်မဲဆောက်ဖူဖရမဲလမမြို့နယ်တွေအတွင်းမှာနိုဝင်ဘာ25ရက်နေ့တရက်ထဲမှာတရားဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား200လောက်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တယ်လို့ရွှေပြောင်းမြန်မာအလုံသမားရေးဆောင်ရွက်နေတဲ့ကော်မတီဥက္ကဋ္ဌဦးမိုးချိုးက VOA ကိုပြောပါတယ်ဖမ်းမိသူအများစုကလူငယ်ပိုင်းတွေဖြစ်ကြပြီးမြန်မာပြည်ထဲမှာအလုတ်ကန်ရှားပါတာအပြင်အာဏာသိမ်းထားတဲ့စစ်တပ်ကသူတို့နေထိုင်ရာမြို့နယ်တွေအတွင်းမှာလူငယ်တွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းဆီးနေတာတွေကြောင့်ထပ်ပြေးတင်းချောင်လာသူတွေများတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံဘက်ကနေအထောက်ထားစစ်စရမ်းမပါဘဲထိုင်းနိုင်ငံဘက်ဝင်ရောက်လာသူတွေတနည်းတခြားများလာနေတဲ့အတွက်ထိုင်းအာဏာပိုင်တွေကနေဆက်တွေမှာလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲနေ့စဉ်လုံးလုံးရာနဲ့ချီပြီးထိုင်းနိုင်ငံတဲကိုဝင်ရောက်နေကြတာဖြစ်ပါတယ်နိုဝင်ဘာလတလအတွင်းမှာပဲထိုင်းမြန်မာနေဆက်တွေအပါအဝင်ပြည်နယ်10ခုလောက်မှာဖမ်းမိတဲ့နိုင်ငံခြားသား1000ဝန်းကျင်ထိရှိလာနေတာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံသားတွေကအများစုဖြစ်ပါတယ်
Direct from Washington, the voice of America, VOA. တောက်ကြနေမနဲ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးတာဖြစ်ပါတယ်။ VOA ရဲ့မနဲ့ခင်ရေဒီယိုအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကပါရုပ်သံအဖြစ်နဲ့ကြည့်ရှုနိုင်ကြပါတယ်။အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပထမဦးဆုံးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေတိုးလာပါတယ်မြန်မာအပအဝင်ကမ္ဘာတဝန်းအမျိုးသမီးအကြမ်းဖက်မှုတွေပပျောက်ရေးအတွက်16ရက်တာလှုပ်ရှားမှုကိုမနေ့ကစတင်ခဲ့ပါတယ်အဲ့ဒီလိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအမျိုးသမီးခေါင်းဆောင်တူကိုမေးမြန်းပြီးရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေအပေါ်စစ်တပ်ကတပ်ဖြတ်တာတွေဖမ်းဆီးထောင်ချတာတွေရှိနေတယ်လို့အမျိုးသမီးအကြမ်းဖက်မှုတွေလည်းတိတိတတ်တာတိုးလာနေတယ်လို့အမျိုးသမီးအရေးလှုပ်ရှားသူတွေကပြောပါရယ်စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုမှာပါတယ်ဆိုပြီးဖမ်းဆီးခံထားရတဲ့အမျိုးသမီးတွေဟာစစ်ကြောရေးအတွင်းနှီးမျိုးစုံနဲ့အကြမ်းဖက်ခံနေရတာတွေရှိတယ်လို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အသွင်ရင်းမှုဒေါ်နန်းမိုးမိုးကပြောပါရယ်
ဟုတ်ကဲ့ပါဆိုတော့အာနာပိန်းပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်တော့အမျိုးသမီးတွေကဒီမျိုးမျိုးပုံနဲ့အကြံဖတ်မှုရောခံနေရတယ်ပေါ့နော်ခဏတုန်းကဆရာပြောသလိုမျိုးဒီပလိပခအပင်းမှာဖြစ်တဲ့လိမ့်ပိုင်းဆိုင်ရာအကြံဖတ်မှုတွေအပြင်ဒီအမျိုးသမီးတွေကဒီအာနာပိန်းပြီးနောက်ပိုင်းမှာပြောတဲ့ညီချင်းစာဆန္ဒပြတဲ့ခါမှာဆိုလို့ရှိရင်အခုဆိုလို့ရှိရင်ဒီနေ့ကိုရှင်တာတစ်ဖက်ခံရတာက80နဲ့မှ6ရောက်ပေါ့နော်ဒါကဟိုဘာလဲအပြည့်စုံအတတ်ဒီရပေါ့ဒီတော့လည်းလူမသိသူသိဘယ်လိုတွေနေလဲဘယ်လိုတွေတက်ခံနေရလဲဆိုတော့ကျွန်တော်တို့စဉ်းစားလို့တော့မရဘူးလေအဲ့လိုပဲမြေသမီးတွေဆိုလို့ရှိရင်ဒီအာဇီတင်းတင်းခံရတဲ့မြေသမီးတွေဆိုလို့ရှိရင်ဒီ ကလေးတွေကိုစစ်ကြောရေးတွေမှာအင်းတင်းရေးသက်ခမ်းတွေမှာဆိုလို့ရှိရင်လည်းလိမ့်ပိုင်းဆိုင်ရာကြံခံမှုနဲ့ပတ်သက်တဲ့အကြောင်းအရာတွေဆိုလို့ရှိရင်လည်းကျွန်တော်တို့ကြားသိရတာရှိတယ်ပေါ့နော
်ဆစ်အာနာတင်းပြီးနောက်ဆန္ဒပြသူတွေအပေါ်လုံခြုံရေးတွေပြစ်ခတ်လို့ပထမဆုံးတိတ်ဆုံးခဲ့သူဟာနေပြည်တော်ကအမျိုးသမီးတယောက်ဖြစ်တဲ့မက်မြတ်တွတ်တွတ်ခိုင်ဖြစ်ပါတယ်အခုလိုပြစ်ခတ်မှုတွေဖမ်းဆီးမှုတွေအတွင်းအမျိုးသမီးတွေထိခိုက်တိတ်ဆုံးရတယ်လို့လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့သခိုင်းချင်းနဲ့ကရင်ပြည်နယ်စားတဲ့ဒေသတွေမှာကလေးတငယ်တွေကိုဝင်ဆောင်အမျိုးသမီးတွေအပြင်တက်ကြီးရွယ်တွေအထိပရိပခ္ခအတွင်းအရမပြုကျင့်ခံနေရတာတွေရှိတယ်လို့လည်းဒေါ်နန်းမိုးမိုးကပြောပါရယ်
။ဒီလိုပဲဒီနောက်ပိုင်းအနာတေးနောက်ပိုင်းမှာခုနကပြောလိုမျိုးဒီပရိပခ္ခနဲ့ဆက်နွယ်တဲ့လိပိုင်းဆိုင်ရာဆံဖက်မှုသူတို့ကမဒေးမျိုးအဖြစ်လိုက်မဒေးပြုကျင့်တဲ့ကိစ္စတွေဆိုလို့ရှင်လည်းဒီလိုပြန့်ပြန့်ကိုပို့ပြီးဖြစ်လာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်။ကျွန်တော်တို့အမင်းဆုံးကိုဒါ73မျိုးလောက်ကိုကျွန်တော်တို့တွေ့နေရတယ်ကြားနေရတော့ပေါ့အသက်ကြီးတဲ့အမျိုးသမီးပြီးပါမှဆင်အသက်မပြည့်သေးတဲ့မိန်းကလေးတွေကသတိပြီးတော့ဒိန်းပြည့်ဖြစ်နေတဲ့ကိစ္စတွေကတော့ဒီစေပြန်ပြန်နဲ့လုံဆောင်လာနေပြီဟာဆိုကျွန်တော်တို့တွေ့ရပါတယ်ပေါ့ဟုတ
်ချင်းပြည်နယ်တီးတိမ်မျိုးနယ်ထဲမှာမိဖွားပြီးစမိနေတဲ့အမျိုးသမီးတယောက်ကိုသူ့ရဲ့ခင်မွန်းရှိမှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေအုပ်စုဖွဲ့မရင်းပြုကျင့်ခဲ့ပါဗျ။အဲ့ဒီတညထဲမှာပဲအနီးနားကနောက်ထပ်အမျိုးသမီးတယောက်ကိုထတ်ပြီးအာရမပြုကျင့်ခဲ့တယ်လို့ဒေသခံတွေကပြောပါဗျ။ဒီကိစ္စတိုင်ကြားမှုအပေါ်စုံစမ်းပြီးအပြစ်ရှိရင်ဥပဒေအတိုင်းအရေးယူမယ်လို့စစ်ကောင်စီကဆိုထားပါဗျ။လက်ရှိစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေချိန်ဖြစ်တာမို့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေကိုကူညီဆောင်ရွက်ရေးအတွက်လည်းအခက်အခဲရှိနေတယ်လို့အမျိုးသမီးတွေအနေနဲ့လည်းလုံခြုံမှုမရှိဘူးလို့လည်းဒေါ်နန်းမိုးမိုးကပြောပါဗျ။
ဒီချိန်မှာလုံချုံရေးတူချင်းစီရဲ့လုံချုံရေးလည်းအရန်ကိုခက်ခဲတယ်လို့ပြောဟိုအကုန်လုံးရဲ့လုံချုံရေးကလည်းအရန်ကိုခက်ခဲထိနေနေတာဖြစ်တယ်ဒါလို့ရှင်သွားရေးလာရေးလည်းအရန်ကိုခက်ခဲဖြစ်တယ်ပေါ့ဘာလို့တော့ဒီကျမရေးနေပတ်သက်တဲ့ဝန်ဆောင်မှုတွေပြီးပို့ပန်ပို့ဖို့ဆိုရင်တော့မှဟိုချက်ချင်းကိုအဒီနေရာအဒီလိုအပ်တဲ့လူစီစီချက်ချင်းမရောက်နိုင်ပေအခက်ခဲအမိထားလည်းအများကြီးရှိတယ်ပေါ့နော
်နိုဝင်ဘာ25ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အထိတ်အမှတ်နဲ့16ရက်တာလှုပ်ရှားမှုတွေကိုလည်းမြန်မာနိုင်ငံမှာလုပ်နေကြပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာအမျိုးသမီးအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေစုပေါင်းပြီးစပိန်စီကမ်ပိန်းလုပ်ခဲ့ကြတာပါ။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာလည်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေတိုးလာနေတယ်လို့မျိုးဆက်သစ်အမျိုးသမီးများအဖွဲ့ Women Generation ရဲ့ Director မခင်မြင့်စောကပြောပါတယ်
။ရခိုင်ပြည်နယ်မှာဟိုအကြမ်းဖက်မှုတွေကအမျိုးသမီးတွေကိုအကြမ်းဖက်မှုတွေကတိုးလာတာကိုမြင်ရတယ်ဗျာလို့ဆိုတော့ဒီဒီကလာဒီမှာဒီစေပရှောင်းတွေကြားထဲမှာဒီအကြမ်းဖက်မှုတွေတူတူမြင်မြင်ရှိလာတာကိုဒီဟိုင်းပြည်မှာသိသာထင်ရှားလာတယ်ဟုတ
်။ရှမ်းပြည်နယ်အတွင်းလက်နက်ကင်အဖွဲ့အစည်းတွေကြားတိုက်ခိုက်မှုတွေကိုရပ်ဖို့လဲရှမ်းအမျိုးသမီးရေးရာဆက်တွယ်လှုပ်ရှားမှုအတွင်းစွမ်းကလည်းအပြည့်ပြည့်ဆိုင်ရာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။မကြာခဏဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့လက်နက်ကင်တပ်ဖွဲ့တွေရဲ့တပ်သားစုဆောင်းမှုတွေကြောင့်2023ခုနှစ်အတွင်းရှမ်းပြည်သူ1000နီးပါးအိုးအိမ်ဆုံးခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခသည်ဘဝကိုရောက်ရှိခဲ့ရပြီးစစ်ရေးပရိပခ္ခဖြစ်ပွားနေတဲ့နေရာတွေမှာအမျိုးသမီးတွေအပေါ်စစ်သားတွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းပုံမှုတိုးလာတယ်လို့လည်းစွမ်းအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအမျိုးသမီးတွေအကြမ်းဖက်ခံရတဲ့အကြောင်းကိုရဲမုံပြောပြသွားတာပါဆက်လက်ပြီးတော့ဗန်နဲ့ပတ်သက်တဲ့သတင်းပုဒ်ကိုပြောပြချင်ပါတယ်မြမဗန်တွေမှာကြံ့ငွေနဲ့ထားရမယ်အ ਨੇ စုံတီးတန့်ငွေလိုအပ်ချက်ကိုဘိုးဘန်အနေနဲ့အရင်သတ်မှတ်ထားတဲ့စည်ရင်းရှင်အငွေအပြင်ဗန်တဲ့လက်ဝယ်ရှိတဲ့ငွေသားကိုပါထည့်ပြီးထက်တွေ့သတ်မှတ်ပေးထားလိုက်ပါတယ်ဒါဟာဘာကိုရည်ရွယ်ပြီးဘလို့တက်ရောက်မှုရှိနိုင်လဲဒီအကြောင်းအမည်မဖော်လိုတဲ့ဗန်လုပ်ငန်းရှင်တအူစီးပွားရေးလုပ်ငန်းရှင်တအူနဲ့အလယ်အလတ်လုပ်ငန်းရှင်တအူတို့ကိုကိုဝင်းမင်းကမေးမြန်းပြီးအခုလိုတင်ဆက်ထားပါတယ
်ဟုတ်ကဲ့MRR လို့တူကောက်ခေါ်တဲ့ဒီအ ਨੇ စုံလက်ကျန်ငွေလိုအပ်ချက်ပမာဏကိုအခုလိုသတ်မှတ်ပေးလိုက်တာရဲ့အဓိကရည်ရွယ်ချက်ဖြစ်နိုင်ရာကိုမေးရမှာဘန်လုံငန်းရှင်က
ဘန်ရဲ့လက်ကျန်ငွေ balance ကိုရှော့ချပေးတာပေါ့ခုတုန်းကဆို 5% နောက် 3% ရှော့ပေးတယ်အခုက 3% ဆိုတော့မှအခုက enhance လက်ဝယ်ရဟာကိုပေါင်းပြီးတော့ drop point ပေးတယ်ဆိုတော့ပန်သမားတွေတော်နဲ့ခံနာတာပေါ့ဗျာဒီအခြေပဲလားဟိုပတ်စံထုတ်ပေးတာကာစံမာတွေနည်းနည်းပို့ထုတ်ပေးလို့ရတာပေါ့နော်အဲ့ဒီအလူအလိမ့်နဲ့ထုတ်ပေးလို့ညားသွားတဲ့အတွက်မင်းကြီးမှ reserve ပွားမယ်အမှရော့သွားလေကိစ္စမရှိဘူးဆိုတဲ့သဘောမျိုးပေါ်လာတာပေါ့
ဒါအပြင်ဘာကြောင့်အခုလိုကြောင်းလဲသတ်မှတ်တာဖြစ်နိုင်ကြကိုလဲစီးပွားရေးလုပ်ငန်းရှင်ကြီးတူက
ဟိုအရင်ပေါ့နော် special account ကြီးထုတ်ပြီးတော့ဒီကိုအချိန်တလောက်ထုတ်ဆိုရဲအစီအစဉ်တက်ကိုဘူဘန်းနေပြီးတော့ရှာပြီးတော့လှုပ်လိုက်နေပေါ့နော်အဲ့ဒီအစီအစဉ်ကကောင်းပါတယ်စီးပွားရေးလုပ်ငန်းရှင်ကြီးအတွက်လည်းကျွန်တော်တို့ခက်ပေါက်တစ်ခုဖြစ်သွားတယ်ဒါပေမဲ့ special account မှာလေဆဆပိုင်းလုံးကမဆိုးဘူးငွေအနှံမှုလေးတွေကလည်းပြန်တက်လာပြီးတော့ငွေထုတ်သွင်းလေးတွေကလည်းနည်းနည်းပြန်ပွင့်လာတယ်ဒါပေမဲ့ pigere lama special account ni ma tchu pan ni a pyo de atai thauk pi nai mu ma shi de pyatana ni ri yin sai na de ai twat ko ngwe an nan ne su ri bakka ban ni bo ma yong ji mu wa that pi yo ma tet la u bo no ma tet la be ni ngwe da lo ai che ka na ku atai me nya ni de nya ni de atwe di equity ya po pi lo yo la de ni tha shi de ai twat ko da lai yo ni thui phit nai aw lo bo ban ni ne de cha u senior lady ဘောနော်ငွေသားပို့ထုတ်ပြီးနေအောင်လို့သူကခုနပြောတဲ့ဒီဘဏ်လေးမှာအနည်းဆုံးထားမယ်ငွေသားပမာဏကိုထားပြောင်းလဲပြင်ဆင်ရတဲ့အနေအထားရှိတယ်ပေါ့နော
်ဒီနေရာမှာလက်ရှိငွေသားသုံးအယောင်းဝယ်ကန့်သက်ချက်တွေပေါ်အထောက်အကူတစုံတရာဖြစ်လာမလားလို့အလဲအလက်စီးပွားရေးလုပ်ငန်းရှင်အတူကလည်းမျှော်လင့်နေပါတယ
်ငွေပူလဲစေချင်တာလားပေါ့နော်ကဲရှင်များလဲစေခြင်းတဲ့သဘောဖြစ်မှာပေါ့ဘာဖြစ်လို့လဲဆိုတော့ HR ကကျွန်တော်တို့ research ထုတ်တဲ့ဟာကြီးသိနေရဆိုတဲ့ဟာကြီးဘယ်လို့မှလဲလို့ကိုမရတော့တာတော်တော်ချေဆိုးနေပြီဥပမာကျွန်တော်ပတ်စံသွားထုတ်မယ် cashier check ကပေးမယ်ဟေးဆိုရင်ကျွန်တော်ဆိုင်တဆိုင်ရောင်းအားကြီး cashier သိနေရကြော်နေဘယ်လို့မလဲကြော်ကြော်မှာပဲကျွန်တော်ဆိုင်ကတော့200ကြော်နေဘယ်လို့မှထုတ်မရတော့အဲ့တော့သူကအဲ့ကွက်ကိုနေမကျွန်တော်သိနေရပဲထုတ်ပေးမယ်တနေ့သိ300ကိုကျွန်တော် check ပဲပေးမယ်ဆိုရင်ကျွန်တော်တို့သိနေရ50ကို check တော့မှကျွန်တော်ကလဲမနေလဲနေရပြီအဲ့လိုဒီချက်ကြီးကျွန်တော်ပြန်ပြန်ရောင်းစနေရတာဟုတ်ကျွန်တော်အဲ့အတွက်ကိုကျွန်တော် 5% 7% ထပ်ထွက်ပြီးတော့ add လုပ်နေရတယ်ကျွန်တော် compete မလုပ်နိုင်တော့ဘူး competition ကိုကျွန်တော်မနေရှင်နေရပြီလေတက်နေပြီလေဒါပေမဲ့မတက်နိုင်တော့ကျွန်တော်လုပ်ငန်းမရအောင်လည်နေရတာဆိုတော့တကယ်တိတ်နေရဆိုတာဒီ agile မှာမလွယ်ဘူးဗျာဒါစီကျွန်တော်တို့ဒီလုပ်ငန်းတက်တက်လေးပဲရှိသေးတယ်နော်ကျွန်တော်တို့ကကြီးရဲ့လုပ်ငန်းကြီးဘယ်လိုလုပ်ကြရမလဲတိတ်နေအောင
်ဒါပေမဲ့လက်တွေ့ဘဏ်ငွေထုတ်အခက်အခဲတွေကိုတော့မဖြေရှင်းနိုင်ဘူးလို့ဘဏ်လုပ်ငန်းရှင်ကဝန်ခံပါတယ
်နည်းနည်းတော့ကိုယ်တော့ဆိုရင်အမှားကြရဲလက်ဝဲရဟာကိုချက်မတက်ဘူးဘာမှပဲရှိတဲ့ဟာကိုပဲအတွက်တော့တစ်ခါတစ်ခါဘာမှကျွန်တော်တို့ပတ်စံကြော့သွားရင်အမှားကြသွားရင်ဘိုးကဖိုင်းတက်တာရှိတယ်လေအခုတော့အမှားဘိုးမှရှိတဲ့ဟာနဲ့ကျွန်တော်တို့လက်ဝဲမှာဘာမှရှိတဲ့ cash in hand နဲ့ပေါင်းလိုက်ပြီးပေါ့မှာအမှားကပြတ်သတ်မှတ်ပြီးတဲ့အတွက်ဘာနေအတွက်လောလောဆယ်ခံလာတာပေါ့ဗျာဒါလည်းတိတ်အများကြီးတော့အခုကျုံတွေ့နေရတဲ့လက်ရှိဟာလားငွေကြီးဘာနေแค่แค่นี้แหละปฏิญญาการสัมภาษณ์ทุ่งเงินได้ทุ่งไปโดยไม่ได้ปฏิญญาတော့ဒါနဲ့တော့အခြေရှင်းနိုင်ပြီပါဘူ
းအဲ့တော့ဒီဘယ်လုံးပဲပြဿနာကိုကြော်လွားနိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့မိရမှာစီးပွားရေးလုပ်ငန်းရှင်ကြီးက
ကျွန်တော်တို့အရင်တော့လူမျိုးဘာဒီပုံမှာလူကြီးမှုကပြန်ပြီးတော့မရလာသေးဘူးပေါ့နော်တကယ်တမ်းကျရင်တော့ဘန်ဒီအနေနဲ့ကဒီအထူးအကောင့်တွေပေါ့ဗျာအခုပြောတဲ့ special account တွေကိုဘိုးဘန်သတ်မှတ်ထားတဲ့အတိုင်းပဲကိုကြည့်ကြကြလိုက်နာပြီးတော့အပ်ထားတဲ့လူကိုအမှန်တကယ်လူကျင်တဲ့အချိန်မှာပြောထားတဲ့အတိုင်းပြန်ပြီးတော့ထုတ်ပေးနိုင်မှုလို့အဲ့လိုလုံးမတာဒီယုံကြည်မှုပြန်ပြီးတော့တည်ဆောက်လာမယ်မှာဖြစ်တယ်ဒီတိုင်းလုပ်လို့မရဘူးလက်တွေ့ပြမှာရအောင်ဘဏ်ထဲမှာရှိနေတဲ့အကောင့်ဟောင်းတဲ့ငွေတွေကိုအနှံထားတဲ့လူတွေအနေနဲ့သုံးဆွဲနိုင်ခွင့်ရအောင်လို့ကျွန်တော်တို့လုပ်ပေးရမှာနှီးနှံရှာပေးရမယ်ဥပမာအဖြစ်ဆိုရင်အဲ့ဒီငွေတွေနဲ့ကျွန်တော်တို့ကအန်ဒီငွေလို့ရအောင်လုပ်ပေးပါလားဒါမှမဟုတ်တခြားသောကုန်ပစ္စည်းတွေဝယ်ယူသုံးစွဲဖို့လုပ်ပြီးမှလားစသဖြင့်ပေါ့နော်
တကယ်တော့ဖေဖော်ဝါရီလမှာဆက်ရနာသိပြီးဘိုးဘန်အနေနဲ့ဘန်တွေပေါ်ကတ်သက်လာခဲ့တာကနေဘန်တွေပေါ်လူတွေယုံကြည်မှုကျလာခဲ့တာလို့သုံးသပ်သူတွေကဆိုပါတယ်ခင
်ဗျ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးလွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တနည်းနှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
ဆလဘီနားဆင်ကြည့်ရှုရမယ့်သတင်းကတော့မြန်မာနိုင်ငံမှာကိုဗစ်တက်တရာလိုင်းကူးစက်မှုမြင့်တက်နေတဲ့အချိန်တုန်းကမလိုအပ်ရင်အိမ်အပြင်မထွက်ရ stay at home ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုမနေ့နိုဝင်ဘာ25ရက်နေ့ကစပြီးပယ်ဖျက်ပေးလိုက်ပါတယ်အဲ့ဒီတော့ကိုဗစ်ကာယောဂါကူးစက်မှုကတကယ်ကိုလျော့သွားပြီလားပရိဟိတအကူအညီပေးနေတဲ့သူတွေကိုမေးမြန်းပြီးရန်ကုန်ကပေးပို့လိုက်တဲ့သတင်းကို မတ်စုမုံကပြောပြတာနားဆင်ကြပါခင်ဗျာ
နေပြီးတော့ကချင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်ချင်းပြည်နယ်နဲ့မကွေးတိုင်းမန္တလေးတိုင်းပါဝင်မွန်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကမြို့နယ်28မြို့နယ်မှာနိုဝင်ဘာလ25ရက်နေ့ကနေစပြီးတော့ stay at home အစီအစဉ်ပယ်ဖြတ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီ stay at home အစီအစဉ်ပယ်ဖြတ်လိုက်တဲ့အထက်မှာဓာတ်ခွဲဒီပြူလူနာနေစဉ်အများဆုံးရှိခဲ့တဲ့ရှမ်းပြည်နယ်တွင်ကမြို့နယ်6ခုပါဝင်လာပါတယ်နောင်ချိုတီဘောကျိုင်းတုံညောင်ရွှေတောင်ကြီးနဲ့ရက်ဆောင်မြို့နယ်မူဆယ်အပြင်လာရှိုးနဲ့လောက်ကိုင်းအဲ့ဒီမြို့နယ်တွေကိုဖြေလျှော့ပေးလိုက်တာပါ stay at home ပယ်ဖြတ်တဲ့အထက်မှာပါဝင်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်တွေမှာတော့နိုမာလာအစပိုင်းတုန်းကကိုဗစ်လူနာအများစုဟာယောဂပြင်းထန်ခြင်းရောက်မှကုသရေးစင်တာတွေစီကိုရောက်လာလို့ကုသရေးဘိုင်းမှာအခက်အခဲတွေနဲ့ကြုံခဲ့ကြရပါတယ်ဒါအပြင်ကိုဗစ်အတီးပြုတ်လူနာပြန်များလာတာကြောင့်ပြန်ကြဈေးတယ်တွေကိုလည်းကိုယ့်ရက်ွက်အလိုက်ဈေးရောက်မှုနဲ့ရက်ွက်မကျော်ဖို့တတိပေးတဲ့အထီးတင်းကျပ်ခဲ့တာပါဒါပေမဲ့လည်းအခုနိုဝင်ဘာလကုန်ပိုင်းရောက်ချိန်မှာတော့နောင်ချိုမှာဖျားနာသူအနည်းချင်းသာရှိပြီးတော့စိတ်ချရတဲ့အနေအထားမှာရှိနေပါပြီလို့တဖန်ကိုင်းပရဟိတလူမှုကူညီရေးအသင်းတာဝန်ရှိသူတဦးကပြောပြပါတယ
်အဓိကကတော့ stay at home ပြည်မှာကလေးတွေကလည်းအကြောင်းဖွင့်လို့ရမယ်။နောက်ဈေးတွေလည်းဖွင့်လို့ရမယ်ပေါ့နော်။လုပ်ငန်းရှင်တွေကလည်းလုပ်ငန်းလုပ်လို့ရမယ်ဆိုတဲ့ဟာလေးကိုအဓိကထားပြီးတော့မှလုပ်ငန်းရှင်ရဲ့ပရဟိတအဖွဲ့ရဲ့အဲဒီအကြောင်းကဆရာဆရာမတွေရဲ့ဌာနဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကပူးပေါင်းပြီးမှပြုလုပ်တဲ့အချိန်မှာတော့ထိန်းချုပ်နေတဲ့အနေအထားကိုတော့ရောက်ရှိလို့နေပါလေဗျ။အခုပြန်ဖွင့်မယ့်အထက်မှာကတော့အားလုံးတော့ပြင်တော့ပြင်ဆင်ထားပြီးပါပြီဗျ။ကလေးတွေမနစ်နာအောင်တော့ပရဟိတအဖွဲ့တွေနဲ့လည်းအားလုံးတော့ပြင်ဆင်နေပါလေဗျ။
နောင်ချိုမြို့နယ်မှာဂျွန်လာတို့ကအခြေခံပညာကျောင်းတွေဖွင့်ခဲ့ပြီးတော့ယောဂကူးစက်မှုအခြေအနေတွေကြောင့်ဂျွန်လာကုန်ကန်နီးမှာပဲပြန်ပိတ်လိုက်ရတာပါ။နိုမာလာ25ရက်နေ့ကနေစပြီး stay at home ပဲဖြတ်လိုက်တဲ့အထက်ကချင်ပြည်နယ်ထဲမှာတော့ရွှေကူ၊မိုးကောင်၊မြကြီးနားနဲ့ဝိုင်းမော်မြို့နယ်လည်းပါဝင်လာပါတယ်။မြကြီးနားမြို့နယ်မှာတော့မြို့ပေါ်အနေထားကကိုဗစ်ကူးစက်သူတိတ်မရှိတော့ပေမဲ့မြို့နယ်ဝေးတဲ့ရက်ကွက်အစွန်ဖျားကရွာတွေမှာတော့ကိုဗစ်ကူးစက်သူကအခုချိန်ထိများနေတော့မယ်လို့ကိုဗစ်လူနာတွေကိုကူညီဆောင်ရွက်ပေးနေတဲ့မြစ်ကြီးနားဒေသခံတဦးကပြောပါတယ
်အချို့ရက်ွက်တွေဆိုလို့ရှိရင်အဲရက်ွက်လုံးကြီးပါလားဖြစ်တဲ့ရက်ွက်တွေရှိတယ်မြို့ရောအပိုင်းကြတဲ့ရက်ွက်တွေမှာတော့ဒီအတန်ပြောက်သွားတာပေါ့နော်ကိုဗစ်ရှိတယ်ဆိုရင်အတန်ပြောက်သွားတယ်မြို့နဲ့နည်းနည်းလေးလမ်းသွားတယ်ပေါ့အဲ့ဒီဘက်တွေမှာတော့ကိုဗစ်ဆရာလုံးကြီးပါလားဖြစ်နေတာပေါ့ပုပ္ပလင်းပြောလို့ရှိရင်ကတော့ဒီလူတွေအနေနဲ့ကတော့ဟိုကျင့်ကြတာများပြီဟုတ်ညာတော့လွတ်လွတ်လပ်တွာလာချင်းကြတာပေါ့လေလွတ်လွတ်လပ်လပ်တွာလာနေကြတဲ့အနေအထားလေးဖြစ်လာတာပေါ့လက်ရှိအနေအထားလေးလုပ်ငန်းတွေကလည်းအားလုံးဒီပါလောက်ပြန်ဖွင့်လာတာပေါ့ပိတ်ထားတဲ့တိုင်တွေကပုံမှန်အနေအထားလိုမျိုးတော့ပြန်ဖြစ်နေတာပေါ့လေလက်ရှိကတွာလာလာလွတ်လွတ်လပ်လပ်ပြန်ဖြစ်နေပြီပေါ့ဘာဖြစ်မရှိတော့ဘူးဆိုရင်မှပေါ်ဆလို့တော့မရဘူးပေါ့လေနော်မရှိဘူးဆိုရင်တော့မှအဆုံးဖြားလေးမှရှိနေတယ်ပေါ့နော်တော့ကိစ္စတွာလာမျိုးတော့မဟုတ်ပါဘူးပေါ့နော်အဲ့ဒါလေးလေးပြောချင်ပါတယ်
ကိုဗစ်တတိယလိုင်းအချိန်မြင့်ခဲ့တဲ့ဇူလိုင်လကနေစပြီးယောဂကူးစက်မှုအခြေအနေဆိုးခဲ့တဲ့ဒိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း116မြို့နယ်ရှိခဲ့ပါတယ်။အဲ့ဒီမြို့နယ်တွေကနေပြီးတော့ကိုဗစ်ကယောဂကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုတဖြည်းဖြည်းပြန်ပြီးတော့ပယ်ဖြတ်နေတာအခုဆိုရင်108မြို့နယ်ရှိသွားပါပြီ။ဒါပေမဲ့ချင်းပြည်နယ်၊ကချင်ပြည်နယ်၊မကွေးတိုင်း၊မန္တလေးတိုင်း၊မွန်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကမြို့နယ်17ခုမှာတော့ stay at home ကန့်သတ်ချက်တွေကထုတ်ပြန်ထားဆဲဖြစ်ပါတယ်။ကယောဂအခြေအနေကြောင့်အခုလိုမျိုး stay at home သတ်မှတ်ထားတဲ့မြို့နယ်တွေကိုတစ်ခုပြီးတစ်ခုဖြေလျှော့လာသလိုတနိုင်ငံလုံးမှာရှိတဲ့စာသင်ကျောင်းတွေပြန်ဖွင့်နိုင်ရေးအတွက်ကိုလည်းအသက်12နှစ်နဲ့18နှစ်အတွင်းမှာရှိတဲ့ကျောင်းသားလူငယ်တွေကို COVID-19 ရောဂါကာကွယ်ဆေးထိုးနှံပေးတဲ့လုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်နေတယ်လို့ကျောင်းသားမိဘတွေကပြောပါတယ်။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုပြန်စတင်နိုင်မှုအတွက်လည်းစစ်ကောင်စီကအစီအစဉ်ချလှုပ်ဆောင်နေပါတယ်ရှင်။
VOA American တန်ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာ
လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီတည်င်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်အတန်လွင့်ပေးနေပါတယ်။လိုင်းဒိုမီတာ3249တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတွေဆိုရင်တေးသချင်းတွေတောင်းဆိုလိုခြင်းတွေဆိုရင် email လိပ်စာ burmesc@voanews.com ကိုစာရေးသားနိုင်ပါတယ်။အခုဒုတိယပိုင်းဆက်လက်နားဆင်ရမှာကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနောက်တစ်ခါ Fever Wine တို့သားတွေစူးစီးတင်ဆက်ပေးတဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေဖြစ်ပါတယ်။အဲပထမဆုံးအနေနဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်။စစ်ကောင်စီအဆုံးသတ်ရေးနဲ့ Federal နိုင်ငံတော်တည်ထောင်ရေးမှာချင်းမျိုးသားတပ်ဦး CNF နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တို့ပါဝင်လာခဲ့ကြရပုံကိုဦးအောင်ခင်ကရေးပြီးကိုအောင်ကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာနားဆင်ကြပ
ါချင်းပြည်နယ်ကထန်တလန်မင်းဒဟာကာမတူပီနယ်အခြားမြို့နယ်တွေဟာစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ရမှာလူသိများပါတယ်စစ်ကောင်စီတပ်ကိုချင်းမျိုးသားတပ်ဦးနဲ့ချင်းကာကွယ်ရေးတပ်ကခုခံတိုက်ခိုက်နေရဖြစ်ပါတယ်အမဲလိုက်မိုးဆိုးကိုင်ဒူမီတနတ်နဲ့စတင်လိုက်တဲ့အာနာရှင်ဒေါ်လန်ရေးဟာချင်းပြည်နယ်မှာပြန့်နှံ့နေပါပြီ။ချင်းကဝရေးတပ်ဖွဲ့တွေဖွဲ့ပြီးစကိုင်းတိုင်းနဲ့ကလေးမျိုးနယ်အထိတိုးချက်ထားပါတယ်။အခြားအဆုံးများတဲ့စစ်ကောင်စီတပ်ဟာလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်အပြည့်အစုံများလာပြီးထွက်ပြေးရတဲ့အရတားဥယျာဉ်တိုးပွားနေပါတယ်။ဒါကြောင့်ချင်းပြည်နယ်အပါအဝင်စစ်စင်ရေးအားလုံးရပ်ဆိုင်းဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနိုဝင်ဘာလ10ရက်နေ့ကတိုက်တွန်းရတဲ့အထိအခြေအနေဆိုးဝါးလာပါတယ်။မြို့နယ်ကိုနယ်မှာဟာခါကလွဲပြီးမြို့နယ်အလုံးမှာအင်တာနက်ဖြတ်ထားပါတယ်။မြို့တွင်းတိုက်ပွဲပြင်းထန်တဲ့တန်တလာမှာဆိုရင်မြို့သူမြို့သားအများအပြားထွက်ပြေးကြတဲ့အတွက်လူပေါင်း30လောက်သာကျန်တော်ကြောင်းသိရပါတယ်။ CNF ချင်းမျိုးသားတပ်ဦးကို14လုံးအရေးတော်ပုံကမွေးထုတ်လိုက်တယ်လို့ရွေဦးတော်လိုင်းရေးက CDF ချင်းကာကွယ်ရေးတပ်ကိုမွေးဖွားလိုက်တာဖြစ်ပါတယ
်မဆလာဆိုရှယ်လစ်စစ်အာဏာရှင်ခေတ်မှာချင်းနိုင်ငံရေးအဖွဲ့အစည်းနဲ့လက်နက်ကိုင်အဖွဲ့တွေရှိခဲ့ပေမဲ့ CNF ကချင်းမျိုးသားတပ်ဦးကို1988မတ်လမှာတီထောင်ပါတယ်ဖက်ဒရယ်နိုင်ငံတီထောင်မဲ့1992မာနယ်ပလော့သဘောတူညီချက်ကို NLD လွတ်မြောက်နေပြီနဲ့အတူလက်ခံခဲ့ပါတယ်အင်အား900ဝန်းကျင်ရှိပြီး2012မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရက်ဖို့သဘောတူညီပါတယ်2015အောက်တိုဘာမှာနိုင်ငံလုံးဆိုင်ရာအပြည့်ရက်သဘောတူစာချုပ် NCA ကိုလက်မှတ်ထိုးပါတယ်ချင်းမျိုးသားတပ်ဦးဟာချင်းတိုင်းသားအရေးဆောင်ရွက်နေပေမဲ့ဖက်ဒရယ်အရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဒီမိုကရေစီအရေးအတွက်တိုင်းရင်းသားလူမျိုးပေါင်းစုံနဲ့လက်တွဲလှုပ်ရှားပြီးတိုက်ပွဲဝင်မယ်လို့65နှစ်မြောက်ချင်းမျိုးသားနေ့2013မှာကြေညာထားပါတယ
်စစ်ကောင်စီအာဏာသိမ်းပြီးမကြမ်းပြီးဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ CNF ချင်းအမျိုးသားတပ်ဦးမဟာမိတ်ဖွဲ့လိုက်ကြောင်းမေလကကြေညာပါတယ် CNF ဒုဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်ဟာ NUG အစိုးရအဖွဲ့မှာ Federal ရေးရာဝန်ကြီးဖြစ်လာပါတယ်အင်အားနည်းပြီးနဲ့ CNF ချင်းအမျိုးသားတပ်ဦးရဲ့စစ်တင်နန်းတက်တဲ့လူငယ်တွေထောင်ပေါင်းချီနေပါပြီ။ချင်းလူငယ်တွေမကပဲစကိုင်းနယ်မကွေးတိုင်းကဗမာလူငယ်တွေလည်း CNF ရဲ့တင်နန်းကိုတက်ကြပါတယ်။ဒါကြောင့် CDF ချင်းကာကွယ်ရေးတပ်ဖွဲ့မှပါဝင်တိုက်ခိုက်သူတွေထဲမှာ CNF ရဲ့တင်နန်းတက်ခဲ့သူအများအပြားပါဝင်ပွဲရှိပါတယ်။ CDF ချင်းကာကွယ်ရေးတပ်ကိုချင်းအဖွဲ့၅ခွဲကစုပေါင်းဖွဲ့စည်းတာဖြစ်ပြီးအခုဆိုရင်ဆက်ချောက်ဖွဲ့အတီရှိနေပါပြီ
။အကျန်းဖက်ဆရာနာတိန်းနာကိုစန့်ကျင်တာမို့ စစ်အာဏာရှင်စနစ်ခြုံငိမ်းသွားတဲ့အထိတိုက်ပွဲဝင်သွားမယ်လို့ချင်းကာကွယ်တပ်က AP 24ရက်နေ့ကကြေညာကြောင်းကိုလည်း TVB သတင်းမှာဖော်ပြပါတယ်။အမျိုးသားညီညွတ်ရေးအစိုးရနဲ့လက်တွဲပြီးဖက်ဒရယ်စနစ်တည်ထောင်မယ်လို့လည်းဆိုပါတယ်။ရရလက်နက်နဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ဖို့ဖွဲ့စည်းထားတဲ့ချင်းကာကွယ်ရေးမှာနိုင်ငံရေးရည်ရွယ်ချက်ပါရှိလာတာကိုတွေ့ရပါတယ်။နေမြေကျွမ်းကျင်မှုဒေသခံပြည်သူတွေရဲ့ဝိုင်းဝန်းကူညီမှုစိတ်ဓာတ်ပြင်းထန်မှုစတဲ့အားသာချက်တွေကြောင့်တူမီတနက်ကိုင်းချင်းလူငယ်တွေဟာအောင်မြင်စွာတိုက်ပွဲဆင်နိုင်တာဖြစ်ကြောင်းစက်တင်ဘာ1ရက်နေ့ထုတ်မြန်မာနောင်းမှာဖော်ပြထားပါတယ်။ချင်းကာကွယ်ရေးတပ်ဖွဲ့16ဖွဲ့ပူးတွဲပြီးတိုက်ခိုက်ဖို့လည်းစီစဉ်ထားပါတယ
်။တန်တမာမျိုးကိုဖျက်ဆီးလိုက်တဲ့စစ်ကောင်စီတပ်ရဲ့လုပ်ရက်ကိုအပြင်းအထန်ရှုံးချကြောင်းမြောက်ပိုင်းမဟာမိတ်3ဖွဲ့ဖြစ်တဲ့ AA ရခိုင်တပ်တော်တိုင်းပလောင်လူမျိုးရေးတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့တို့ကလည်းနော်မလာတည့်ရနေ့ကကြီးညာချက်တုတ်ပြန်ပါလေရေရှိတိုက်ပွဲဆင်နွှဲနိုင်မှုအတွက်စစ်လက်နက်ပစ္စည်းကောင်းကောင်းရှိဖို့လိုပါတယ်အရင်ကထိုင်းနိုင်ငံမှာဝယ်ယူနိုင်ပေမဲ့အခုတော့ထိုင်းဈေးကွက်မရှိတော့ဘူးလို့စာရေးဆရာဘာတင်ဒစ်နာကဆိုပါတယ်မြောက်ပိုင်းမဟာမိတ်စီကလက်နက်ခင်းရအခုအညီရမလားဆိုတာကလည်းစဉ်းစားစရာဖြစ်နေပါတယ်ဝတ်တပ်ဖွဲ့မှာတရုတ်လက်နက်မျိုးစုံရှိပေမဲ့စစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုမှာဝတ်တဟာစိတ်မဝင်စားပဲခက်ရှောင်ရှောင်လုပ်နေပုံရတယ်လို့မတ်တီလစ်နာကဆိုပါတယ်ဒေသခံပြည်သူရဲ့ရိုင်းပင်းကူညီမှုနဲ့ချင်းကာကွယ်ရေးတပ်တွေအောင်ပွဲခံနေပြီမဲ့အိန္ဒိယနိုင်ငံမီဇိုရမ်နဲ့မဏိပူရမှာခေလုံနဲ့ဒေသခံချင်းတွေများပြားလာပါတယ်ဇိုလူမျိုးချင်းချင်းလူမှုရေးအကူအညီပေးကြမှာဖြစ်ပေမဲ့ဗမာစစ်အာဏာရှင်စန့်ကျင်ရေးမှာပါဝင်လာမလားဆိုတာကတော့စဉ်းစားစရာဖြစ်နေကြောင်းပါတီလစ်နာကအေယာဝတီစာဆောင်မှာသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ဖြစ်ပါတယ် VOA အမေရိကန်တန်ရအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အတန်လွင်နေပါတယ်လိုင်းဒိုမီတာ32နဲ့49တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကိုဗစ်ကာကွယ်ဆေးစီမံမှုအကြောင်းပြောပြထားပါတယ်ကိုဗစ် -19 ကာကွယ်ဆေးထိရောက်အောင်လူအများစုကိုခံအားရဖို့အတွက်မလိုအပ်တဲ့သူတွေဆေးမထိုးဘဲလိုအပ်နေတဲ့သူတွေကိုဦးစားပေးဆေးထိုးသင့်တယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒီကာကွယ်ဆေးစမထိုးရသေးတဲ့သူတွေအတွက်ဦးစားပေးနိုင်ဖို့အားဖြည့်ကာကွယ်ဆေးဘူစတာထိုးနိုင်ဖို့လူအပ်သူတွေဘက်ကဘယ်လိုစောင့်ထိုးသင့်ပါသလဲဒီကြောင့်ညူယောက်မြို့ကကိုဗစ်လူနာတွေကင်တွယ်နေရပြီးမြန်မာပြည်ကလူနာတွေကိုလည်းဖုံးကနေတဆင့်အကူအညီပေးနေတဲ့ကူးစက်ယောဂအထူးကဒေါက်တာဇေယာသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်နားဆင်ကြပ
ါဟုတ်ကဲ့ဒေါက်တာဇေယာသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကိုကံအားလူအများစုဒီ80ရာခိုင်နှုန်းမှာရဖို့ပေါ့နော်ထက်ဆောင်အဖြစ်ကာကွယ်ဆေးတွေမလိုသေးတဲ့သူတွေမထိုးကြပဲနဲ့လိုတဲ့သူတွေကိုဦးစားပေးဖို့မှာထက်ဆောင်ကာကွယ်ဆေးထိုးဖို့လိုသူတွေအတွက်ဆိုရင်ရောဆရာကြီးအဓိကဘာစရှင်းပြခြင်းလဲ
တကယ်လိုအပ်တဲ့လူတွေရှိလားဆိုတော့ဘူစက်လုပ်ရတဲ့လူရှိပါတယ်ဘာလို့လဲဆိုတော့တချို့လူတွေ antibody မထွက်ပါဘူးကိုကျွန်တော်တို့တွေ့ပြီးသွားပါပါဆိုတော့အထူးသဖြင့်တော့အရေးကြီးဆုံးအချက်ကဘယ်သူတွေလဲဆိုတော့အဲ့လို cancer သမားတွေပမာဏငမှာတော့အများကြီးရှိတာပေါ့ဗျာကင်ဆာသမားပေါ့အဓိကတော့နောက်တစ်ခုကတော့အသက်ကြီးတဲ့65နှစ်အထက်လူတွေနောက်တစ်ခုကတော့အထူးသဖြင့်ပေါ့နော် organ transplant လို့ခေါ်တဲ့ဟိုတခြားလူစီကနေအင်္ဂါတွေကိုယူထားတဲ့လူတွေပေါ့လေဥပမာအသည်ထိုးဟိုအစာထိုးထားတာတို့ကြောက်ကအစာထိုးထားတဲ့လူတွေပေါ့လေဆိုဒီလိုလူတွေကသူကကိုယ်ခန္ဓာကို immune ကျစေတဲ့ဆေးတောက်နေရတဲ့အတွက်ကြောင့်သူတို့မှာအဲ့လို antibody တွေမထွက်လာဘူးဗျာဆိုတော့အဲ့လူတွေအတွက်ကိုတော့လိုပါတယ်သူတို့ဒီခုနလိုမျိုး booster ကိုလိုပါတယ်ဒါပေမဲ့ဘယ်အချိန်မှ booster ပေးရမလဲဆိုတဲ့ဟာတော်တော်လေးစကားပြောတာကိုရဲ့ဘာလို့ဆိုကျွန်တော်အခုကလည်းတွေးလိုက်ပါမှာ CDC ကဆိုရင်ကျွန်တော်တို့ကို6လနဲ့8လကြာလို့ရှင်ထိုးလို့ရတယ်လို့ပြောတယ်အခုဆို Moderna ဆိုလည်းထိုးလို့ရပါပြီ GNG ဆိုလည်းဒုတိယတလုံးထိုးလို့ရပါပြီဆိုပြီးတော့ပေးလိုက်တယ်ပေါ့နော်ဆိုတော့ထိုးနည်းတူစွာပဲတရုတ်ပြည်ကထုတ်တဲ့ Sinovac ဒီသူတို့အနေနဲ့ဒါမျိုး clinical trial ထွက်လာမှာပါဒါပေမဲ့6လကျော်သွားလို့ရှိရင်တော့ခုနလိုပြောတဲ့65နှစ်အထက်ကျွန်တော်တို့မှလည်း data တွေထွက်လာမှလို့ထင်ပါတယ် maybe 65 နဲ့ sinovac ကလိုချင်လို့မယ်ပေါ့နော်မလိုချင်လည်းမလိုဘူး maybe နှလုံးထဲထိုးလို့ဟိုဘယ်လိုခေါ်မလဲကောင်းတဲ့ဆေးလည်းဖြစ်ချင်းဖြစ်နေမှာပေါ့လေဆိုတော့ကျွန်တော်အနေနဲ့ပြောရလို့ရှင်တော့အခုချိန်ထိတော့ဘာမှတိကျပြသတဲ့ဖြေတစ်ခုတော့မရှိသေးဘူးပေါ့လေ for sinovac အတွက်ကတော့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီ covid ရောဂါဖြစ်ပြီးတဲ့သူတွေမှာတော့ဒီသဘာဝကကိုယ်ခံအားရတယ်ဆိုပေမဲ့ဘယ်လိုချိန်မှာသူတို့လဲကာကွယ်ဆေးပြန်ထိုးလို့လဲဆရာကြီ
းဒီယောဂါကြောင့်ရလာတဲ့ immunity ပေါ့နော် natural သဘာဝရရလာတဲ့ immunity ကတဖြည်းဖြည်းကြာရင်ねဟိုအဖြစ်သွားပါတယ်ပျောက်ွယ်သွားပါတယ်ဒါသိကြပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကဘယ်လိုပြောလဲဆိုတော့โอเคปฐมา2ปัดมาတော့ vaccine လုံးဝထိုးလို့မရပါဘူးဘာဖြစ်လို့ဆိုဒီယောဂါလက္ခဏာရှိနေသေးတာဟုတ်တခြားလူကိုကူးတော့နံပါတ်2ကဆိုတော့တလအတွင်းရောထိုးလို့ရလားဆိုထိုးလို့ရပါတယ်တလကျော်လို့ရှင်လည်းထိုးလို့ရပါတယ်ဘယ်ချိန်ထိစောင်းလို့ရလဲမထိုးဘဲနဲ့နေလို့ရလားတချို့လူကမေးငါမထိုးဘဲနဲ့ဘယ်လောက်ချိန်ထိနေလို့ရသလဲဆိုတော့ဘယ်လောက်ထိနေလို့ရလဲဆိုတော့ကံဒီကံမတော့ပြောလို့တော့မရဘူးဒါပေမဲ့လည်းကျွန်တော်တို့ခံမှန်းကြည့်ရတော့3လလောက်ထိရတော့โอเคတယ် antibody ကတဖြည်းဖြည်းနဲ့ကြာသွားတယ်ပေါ့3လလောက်ကြော်သွားလို့ရှင်တော့မရှိတဲ့လောက်ကိုကြာသွားနိုင်တယ်ပေါ့ဆိုတော့ဖြစ်နိုင်လို့ရှင်တော့ပထမ3လရောဂါရပြီပထမ3လအတွင်းမှာထိုးပါအဲဒါပေမဲ့လေဘယ်နှလုံးထိုးရမလဲဆိုတော့နောက်တစ်ခုထပ်ပြောတာပေါ့လေဆိုတော့ကျွန်တော်တို့ကတော့အခုအချိန်မှာကျွန်တော်တို့ဒီနိုင်ငံမှာတော့ Sinovac ဆိုတော့ကျွန်တော်လည်းသိမပြောရဘူးကြာကျွန်တော်တို့ဒီနိုင်ငံမှာတော့ကျွန်တော်တို့ကဘာကိုပြောလဲဆိုတော့ဒီ Pfizer ပဲဖြစ်ဖြစ် GNG ပဲဖြစ်ဖြစ် Moderna ပဲဖြစ်ဘာပဲရတစ်လုံးပဲထိုးလိုက် Okay ဘာဖြစ်လို့လဲဆိုတော့ယောဂါရထားပြီးတဲ့လူကိုကျွန်တော်တလုံးထိုးလိုက်ခြင်းဒီကျွန်တော်တို့ booster ပေးလိုက်တဲ့အလိုမျိုးပဲပေါ့နော်ဒီဟာဒီ topic ကိုကျွန်တော်အနေနဲ့လွန်ခဲ့တဲ့3လပြောလို့ရှင်ကျွန်တော်မပြောရဲပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့မှာ data လည်းမရှိဘူးလုပ်တဲ့ experience လည်းမရှိဘူးပေါ့နော်အခုဆိုရင်တော့ယောဂါရထားပြီးတဲ့လူဆိုရင်တော့ကျွန်တော်တို့ကတော့တလုံးပဲထိုးလိုက်တယ်3လအတွင်းမှာထိုးကြည့်လိုက်တယ်ထိုးလိုက်ပြီးသွားလို့ရှင်ဘာလို့လဲဆိုတော့သဘောကတော့ယောဂါရထားရဲဆိုတာကျွန်တော်ဆေးကိုနှလုံးထိုးထားတယ်လို့မျိုးပဲပေါ့လေတတ်မှတ်လိုက်တယ်ပေါ့ပြီးတော့သူ့ကို booster တလုံးပေးလိုက်တဲ့သဘောပဲပြီးလို့ရှင်ကျွန်တော်တို့ကနောက်6လလောက်ဒီမှာကြာလို့ရှင်နောက်ထပ်တလုံးပြန်ထိုးမလား6လကျော်ရင်နောက်ထပ်တလုံးပြန်ထိုးမလားပေါ့နော်အဲ့လိုမျိုးသူတို့ discussion လုပ်ပါတယ်ဆိုတော့ဗမာနိုင်ငံမှာတော့ Sinovac ဖြစ်တဲ့အတွက်ကြောင့်ကျွန်တော်ထင်ပါတယ်နှလုံးလုံးထိုးခြင်းနဲ့ထိုးလို့တော့ရနိုင်မယ်လို့တော့ထင်ပါတယ်တလုံးနဲ့ထိုးကြည့်တာတော့ကျွန်တော်အမှားတော့မခံရဘူးကျွန်တော်မဆန်ဘူးတဲ့အတွက်ကြောင့်လေအဲ့ဒီအပိုင်းကိုပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီလူအများကိုခံအားရဖို့အတွက်ပေါ့နော်မဖြစ်မနေဦးစားပေးထိုးရမယ့်သူတွေဆိုလို့ရှိရောဘာကိုဒီကထောက်ပြခြင်းလဲဆရာကြီ
းတခြားလူတွေကိုပေါ့နော်မတက်တဲ့ဒီနယ်မှာရှိတဲ့လူတွေကိုပေးလို့ရှိရင်တော့အများကြီးကောင်းလာမှာပေါ့နော်နယ်ဆိုတာလဲဗမာနိုင်ငံမှာကျွန်တော် example Romania ကိုပြောခြင်းလဲဆိုတဲ့ဘောကဒီအီတလီမှာဖြစ်သွားတယ်သူ့ပြည်နာနိုင်ငံတွေမှာဖတ်ဒီ case အများကြီးဖြစ်သွားတယ် Romania မှာအခုကျမှဖြစ်လာတယ်ဆိုတော့ဒုံနီလူတွေကကျွန်တော်တို့မှာတောင်တန်းဒေသတွေရှိပါတယ်ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့ဆိုတော့ဥမာကချင်ပြည်နယ်မှာဆိုလဲကျွန်တော်တို့တော့ကြားတာပဲအဲ့လိုမျိုး case ဖြစ်လာတယ်ဆိုပြီးတော့ဟိုတည်င်းနေတက်လာတာတော့တွေ့တယ်ပေါ့လေဆိုတော့ဗမာနိုင်ငံမှာတော့တည်င်းဟိုဖြန့်ချီမှုပိုင်းမှာလဲတချို့ပိုင်းတွေကလည်းအားနေတဲ့ပိုင်းဆိုတော့ကျွန်တော်တို့လည်းမသိဘူးပေါ့နော်ဟိုဘယ်နေရာမှာတည်င်းနေထွက်လာတယ်ဘယ်နေရာမှာ case ဖြစ်တယ်လဲဆိုတော့မသိဘူးဆိုတော့ဒီနယ်ဒီမှာထိုးလို့ရတဲ့အခွင့်အရေးရှိလို့ရှင်ပထမတစ်လုံးဖြစ်လဲထိုးပါဒုတိယတစ်လုံးကတလကျော်သွားလို့ရှင်လဲထိုးလို့ရပါတယ်ဟို၄ဘတ်အတိအကျမှထိုးရမယ်ဆိုတာမျိုးကမရှိပါဘူး၆ဘတ်ကြာလို့ဒုတိယတစ်လုံးရတယ်ထိုးပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီလူများကိုခံအားစရဖို့လုံးဝမထိုးရသေးတဲ့သူတွေကိုဦးစားပေးထိုးတဲ့ချိန်မှာဒီကာကွယ်ဆေးထိုးပြီးသူတွေအတွက်ရောပေါ့နော်အားလုံးအတွက်အဓိကကာကွယ်သင့်တဲ့နေရာတွေဆိုရင်ရောဒီနိုင်ငံတကာအတွက်ချုံနေရာမြန်မာနိုင်ငံအတွက်ဘယ်လိုထောက်ပြခြင်းလဲဆရာကြီ
းစားတော့ဆိုင်နေမှာဆိုရင်အပြင်မှာစားမလားအထက်မှာစားမလားကျွန်တော်တို့ဒီနယူးယောက်ကတော့ဗက်ဆင်းထိုးဟိုကပ်ပြားလေးတွေကျွန်တော်တို့တယ်လီဖုန်းထဲမှာထုတ်လိုက်ပြီးဆိုတော့အဲ့ဒီကပ်ပြားမရှိလို့ရှင်ပေးမဝင်မှုကိုဆိုတော့ကျွန်တော်ပြောချင်တဲ့သဘောကအလွာပေါင်းမြောင်များစွာသောနေရာကလူတွေကပါဝင်ပတ်သက်ရပါမယ်ဒီယောဂါကိုထိမို့တော့ကကိုဒီအစိုးရတစ်ခုတည်းလောက်တာရလို့မဟုတ်ဘူးဒါကဟိုကိုယ့်ရဲ့စီးပွားရေးတစ်ခုတည်းနဲ့ဟိုတနည်းအားလိုမျိုးပေါ့နော်လူရောက်300ကျော် club ဖွင့်နေဆိုတော့ဒါမျိုးကလုံးဝမလုပ်တဲ့အရာတစ်ခုပါနောက်တစ်ခုကဗမာနိုင်ငံမှာတော့အများစုကဒီလက်ဖက်ရည်ဆိုင်တို့ဒီလိုမျိုးပေါ့နော်ລະໄພໃສဆိုတာလေဟို open လို့တော့ပြောကြတာပေါ့နော် open ဆိုလေဟာနေတဲ့မှာဖြစ်တယ်လို့တော့ပြောတယ်ဒါပေမဲ့လည်းကိုစဉ်းစားကြည့်ခုံလေးကတည်တည်လေးပဲလေးယောက်ထိုင်ကြည့်လိုက်တယောက်မျက်နှာတယောက်ကကတ်နေတာပဲဆိုတော့ဒါတွေကအရန်ကိုကူးနိုင်တဲ့အနေအထားတွေရှိတာပေါ့နော်နောက်တစ်ခုကဒီລະໄພໃສမှာဖြစ်တဲ့ရေနေချမ်းမကွက်ဒီကင်နာတွေတယောက်လက်ကနေတယောက်ကင်နာတွေဟိုကျွန်တော်တို့ဒီ hand sanitizer လို့ခေါ်တဲ့လက်ကိုဖျန်းတဲ့ဆေးရည်တွေရှိတာတွေဆိုတော့ဒါတွေအပေါ်မှာအများကြီးမူတည်တယ
်ဟုတ်ကဲ့ဆရာနောက်ဆုံးကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်ဆရာ
အရေးကြီးတဲ့တချက်ကတော့ကိုယ့်ရဲ့ယောဂနေမကောင်းဖြစ်တယ်ထင်လို့ရှိရင်အလုပ်ကိုမသွားပါနဲ့ဘာဖြစ်လို့လဲဆိုတော့ ကိုတရက်လောက်အလုပ်မသွားခြင်းနှစ်ရက်လောက်အလုပ်မသွားခြင်းသည်ကိုအလုပ်ခွင်မှာရှိတဲ့လူကောင်းမြောက်များစွာရဲ့အသက်ကိုတခါတလေကာကွယ်သွားနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဘစ်ကယောဂာနဲ့ပတ်သက်ပြီးကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဆက်လက်ပြီးတော့ထုတ်လွှင့်မှာကဖီဗာဝိုင်းတော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်နားဆင်ကြည့်ရှုကြပါခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတွန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီကတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖအံမြို့နယ်ထဲမှာလိုင်စင်မဲ့မော်တော်ယာဉ်အားလုံးကိုစစ်ကောင်စီကနေဖမ်းဆီးမှုတွေလှုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်ဝင်းကြီးချုပ်ဟာဦးညီပူရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်တယ်ဆိုတာနဲ့ကရင်ပြည်နယ်ထဲကတိုက်ပွဲနဲ့ဖမ်းဆီးမှုအခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဗအံမြို့နယ်ထဲမှာလက်နက်ကင်အဖွဲ့အစည်းထောက်ခံချက်လက်မှတ်နဲ့လှုပ်ထားတဲ့မော်တော်ယာဉ်အပါအဝင်လိုင်စင်မဲ့မော်တော်ယာဉ်အလုံးကိုအခုလကစပြီးစစ်ကောင်စီကဖမ်းဆီးမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။လက်ရှိအချိန်မှာဗအံမြို့ရဲ့အဝင်နေရာဖြစ်တဲ့တန်လွင်တရား၊စားတပြင်းတရားနဲ့အိမ်ထုတိုးဂိတ်တွေမှာလိုင်စင်မဲ့ကားတွေကိုဗအံမြို့ထဲပေးမဝင်တော့ပဲစစ်ကောင်စီတပ်တွေကဖမ်းဆီးသိမ်းဆီးမှုတွေပြုလုပ်နေပြီလို့ဒေသခံတွေကပြောပါတယ်ဓာတ်အပြင်ထိုင်းမြန်မာနယ်စပ်မြဝတီကုံတွယ်ရေးလမ်းကြောင်းပေါ်မှာရှိတဲ့တင်ကန်းညီနောင်ဂိတ်အပြင်ကော့ကရစ်မြို့အထက်လိုင်ဝဂိတ်တွေမှာလည်းလိုင်စင်မဲ့မော်တော်ယာဉ်အပါအဝင်နယ်စပ်ကနေဝင်လာတဲ့တရားမဝင်ကုံတွယ်မှုတွေကိုလာမယ့်ဒီဇင်ဘာလမှာစက်မှတ်ဆစ်ဆေးတော့မယ်လို့လည်းမြဝတီနယ်စပ်ကုံတွယ်ရေးနဲ့နီးစပ်သူတွေထံကသိရပါတယ်ကရင်ပြည်မှာထိုင်းမြန်မာနယ်စပ်နဲ့နီးတဲ့အတွက်အများစုဟာနယ်စပ်ကဝင်လာတဲ့လိုင်စင်မဲ့မော်တော်ယာဉ်တွေကိုအသုံးပြုကြသလိုကရင်လက်နက်ကိုင်အဖွဲ့အစည်းထောက်ခံချက်လက်မှတ်နဲ့လှုပ်ထားတဲ့ကားတွေဆိုရင်ရခိုင်အစိုးရလက်ထက်ကမြို့တွင်သွာလာခွင့်ပြုထားတာရှိပါတယ်
။နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ခါနဲ့တရားစွဲခံထားရပြီးအလုတ်ကျန်းတဲ့ထောင်တာနဲ့နေချမှတ်ခံထားရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကနိုဝင်ဘာလ20ရက်နေ့ကပယ်ချလိုက်ပါတယ်။ဦးညီပူကိုအောက်တိုဘာလ10ရက်နေ့တုန်းကစစ်တွေခရိုင်တရားရုံးကနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ခါနဲ့အလုတ်ကျန်းတဲ့ထောင်တာနဲ့နေချမှတ်ခဲ့တာပါ။တဆုံတရားအကြောင်းပြချက်မရှိဘဲခရင်တရားရုံးကပယ်ချလိုက်ပေမဲ့ပြည်နယ်တရားလွတ်တော်ကိုဆက်လက်ယူခံတင်တွင်းတွားမှာဖြစ်တယ်လို့အမှုကိုလိုက်ပါပေးနေတဲ့တစင်ဥပဒေအထောက်အကူပြုဖွဲ့ကရှင်းနေဦးအောင်မြတ်ကျော်ကပြောပါတယ်စစ်တပ်ကအနာသိမ်းပြီးနောက်ဦးညီပုကိုနေငယ်ချေချုပ်ချထားရကနေပြန်လွတ်ပေးပြီးနောက်ပိုင်းဖြစ်ပေါ်လာရှိရနေ့ကပြန်လည်ဖမ်းဆီးပြီးနိုင်ငံတော်ကြီးညိုပြက်စီမှု905ခအပါဝင်အကြတိလိုက်စားမှုတိုက်ဖျက်ရေးပုံမှ55တို့နဲ့တရားဆွဲဆိုခံထားရတာဖြစ်ပါတယ်
မွန်ပြည်နယ်မှာဆိုင်ကယ်တစည်းပေါ်လူနှစ်ဦးစီးလာပါကအထူးစစ်ဆေးသွားဖို့ညွှန်ကြားထားတယ်လို့မော်လမြိုင်မြို့အထွတ်ထွေအုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူတဦးကပြောပါတယ်ပြည်နယ်ရဲအရာရှိတဦးကတွေ့တဲ့ဆိုင်ကယ်တိုင်းကိုစစ်ဆေးမှာမဟုတ်ပေမဲ့နှစ်ယောက်စီးတာတွေ့ရင်လိုအပ်ရင်စစ်ဆေးမင်းများမှာဖြစ်ပြီးစစ်ဆေးမခံလို့ပဲထွက်ပြေးရင်တော့ပြက်ခတ်ဖမ်းဆီးတာလုပ်နိုင်ပါတယ်လို့ဆိုပါတယ်အခုနိုဝင်ဘာလစာမိုင်းကစပြီးဒဝဲဘိတ်အပါအဝင်တခြားမြို့နယ်တွေမှာအမျိုးသားနှစ်ယောက်ဆိုင်ကယ်အတူစီးလာတာအမျိုးသမီးနောက်ကနေအမျိုးသားလိုက်ပါစီးနှင်းနေတာတွေ့ရင်တော့အမေးများမရှိပဲပြစ်ခတ်ဖမ်းဆီးသွားမယ်လို့နှစ်ဆက်ကကောင်စီကတေတန်တရအမိန့်တဲ့အနေနဲ့ထုတ်ပြန်ထားပါတယ်
ချင်းပြည်နယ်ရဲ့နေနမိတ်ထိဆက်နေတဲ့စကိုင်းတိုင်းကလေးမြို့အနောက်ဘက်တနီယာမှာ PDF ကလေးတပ်ခွဲစခန်းတစ်ခုကိုနိုဝင်ဘာလ16ရက်နေ့နာနဲ့ပိုင်းတုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေကစီးနင်းတိမ့်ပိုက်ပြီးတဲ့နောက် PDF ကလေးစေးတပ်ဖွဲ့မှအမျိုးသမီး10ဦးနဲ့ရဲဘော်9ဦးစုစုပေါင်း12ဦးကိုဖမ်းဆီးခံခဲ့ရတာဖြစ်ပြီးရဲဘော်3ဦးကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ PDF ကလေးတပ်ဖွဲ့ကတာဝန်ရှိသူကပြောပါတယ်အသက်ရှင်ကြံရည်တဲ့စေးတပ်ဖွဲ့ဝင်အမျိုးသမီး9ဦးကိုတော့စစ်ကောင်စီကကလေးမြို့ရဲစခန်းအချုပ်မှာညာအိတ်ချုပ်နှောင်ထားပြီးမနေ့ဆိုကလေးမြို့တေတကုကရဲ့စစ်ဌာနချုပ်စစ်ကြောရေးရုံးမှာစစ်ဆင်းနေတယ်လို့ PDF ကလေးတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့တုန်းကလည်းကလေးမျိုးစစ်ကောင်စီလက်အောက်ခံအမှတ်644စီလင်းနဲ့ပစ္စည်းတက်ရင်းကို PDF ဆိုလန် CDM စီရင် CDF KKG တပ်ခွဲကဝင်ရောက်တိုက်ခိုက်ပြီးရန်တူလောင်ရုံတချို့ဖောက်ခွဲပြက်စီးခဲ့တယ်လို့သိရပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထံမှာကိုဗစ်ကာကွယ်ဆေးထိုးမထိုးကိုစစ်ကောင်စီတပ်ကနေတအိမ်တက်စင်စစ်ဆေးမှုတွေပြုလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်။နိုဝင်ဘာလလယ်ကစပြီးမြန်မာစစ်တပ်ဟာကြောက်မဲမြို့နယ်လမ်းမကြီးမှာစောင့်ဆိုင်ပြီးကိုဗစ်ကာကွယ်ဆေးထိုးမထိုးစောင့်စစ်ရာကနေနိုဝင်ဘာလနောက်ပိုင်းမှာတော့မြို့တွင်းရပ်ကွက်ကဒေသခံတွေနေအိမ်တွေထဲအထိဝင်ရောက်စစ်ဆေးနေတာပါ။လက်နက်ကိုစီနဲ့ဝင်ရောက်စစ်ဆေးရာမှာဒေသခံတွေကထိတ်လန့်ကြောက်ရွံ့ပြီးစစ်ခွင့်ပေးရတာလို့နေအိမ်စစ်ခံရတဲ့အမျိုးသားဦးကလည်းပြောပါတယ်
ကချင်မင်းနယ်ဝိုင်းမော်မြို့နယ်အတွင်းရှိဝူရန်ကျေးရွာမှာကိတ်တာဘီလီစုဘီတို့စစ်တပ်ဖွဲ့ဝင်တပ်သားတွေကနေလမ်းသွားလမ်းလာပြည်သူတွေစီကငွေကြေးတောင်းခံမှုတွေပြုလုပ်နေတယ်လို့ဒေသခံရွာသားတွေကပြောပါတယ်ဒီကိတ်ကိုအခုနိုဝင်ဘာလ3ပိုင်းမှာစထားပြီးငွေကြေးကောက်ခံတာတွေလုပ်နေတဲ့အကြောင်းလမ်းသွားလမ်းလာတွေကိုဟင်းဖိုးဆိုပြီးပတ်စံတောင်းနေတာမျိုးကားတွေဆင်ကယ်တွေကိုတားပြီးတောင်းတာမျိုးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကပြည်သူစစ်တပ်ဖွဲ့တွေကိုပုံမှန်မထောက်ပံ့နိုင်တာကြောင့်အခုလိုငွေကြေးကောက်ခံခိုင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီဘက်ကနေဖမ်းဆီးအရေးယူမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့ကျွန်မအမြန်နေတင်ဆက်ပေးပါမယ်ရှင်။နိုဝင်ဘာလ23ရက်နေ့မှာတော့ဒီမော့ဆိုမြို့နယ်ထဲကနေရာ3ခုမှာစစ်ကောင်စီတပ်နဲ့ KNDF တို့အကြားမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ကရီးနီးယားအမျိုးသားကာကွယ်ရေးတပ်မတော် KNDF ကပြောပါတယ်KNDF တာဝန်ရှိသူတယောက်ပြောတာကတော့
မင်းညကတော့ဒါဖက်ပွဲ3ကြိမ်ဖြစ်တယ်ပေါ့လေမနေ့ခုနကြီးမှာကျွန်တော်တို့ဒေါက်ဖစ်စီမှာဖက်ပွဲ3ကြိမ်ဖြစ်တယ်အဲ့ဒီမှာစစ်ကောင်စီက၂ရောက်တည်တယ်၅ရောက်တော့တန်ရရတယ်ပေါ့လေ
စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေါက်ဖစ်စီဖုန်ကြီးကျောင်းရှိကနေအိမ်နှလုံးကိုလည်းမိရှုဖျက်ဆီးခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားမှုနဲ့အတူဖမ်းဆီးမှုတွေလည်းရှိလာပါတယ်နိုဝင်ဘာလ22ရက်နေ့မှာလွိုက်ကော်မျိုးနောင်ရရက်ွက်ကခရစ်တုဘုရင်ဖခင်เจ้าဝန်းကိုစစ်တပ်ကနေဝင်ရောက်စီးနှင်းရှာဖွေခဲ့ပြီးတော့ဆရာဝန်တွေသူနာပြုတွေအပါအဝင်စေတနာဝန်ထမ်း18ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်။နိုဝင်ဘာလ23ရက်နေ့မှာတော့သူတို့တွေပြန်လွတ်လာတယ်လို့စီးကန်းတဲ့နီးစပ်သူတယောက်ကပြောပါတယ်
။ဒီမနေ့ကတော့ဟုတ်တယ်သူတို့အားလုံး18ယောက်ကလုံးလွတ်လာပါတယ်နော်လွတ်လာကောင်းမှုကျန်ရောက်တယ်6နှစ်ကျော်တော့ကောင်းမှုကျန်ရောက်တယ်
ဒီစည်းကမ်းဟာတရားမဝင်စည်းကမ်းဖြစ်ပြော့စည်းကမ်းထဲမှာ CDM လုတ်ထားတဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်ပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားတဲ့သူတွေလည်းပါဝင်တယ်လို့မြဝတီသတင်းဌာနကဆိုပါတယ်။နိုဝင်ဘာလ10ရက်နေ့ကနေ21ရက်နေ့အထိဒေသအတွင်းမှာ5ယောက်ပြစ်ဒဏ်ခံရပြော့21ယောက်အဖမ်းခံရတဲ့အတွက်အာဏာသိမ်းပြီးတဲ့နောက်ပြည်နယ်အတွင်းပြစ်ဒဏ်ခံရသူ132ဦးဖမ်းဆီးခံရသူက239ဦးရှိသွားပြီလို့ခရီးနီလူမှုအသင်းဖွဲ့များကွန်ရက်ကနှစ်ပတ်တကြိမ်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေတပ်ဖွဲ့တို့အကြားတိုက်ပွဲတွေရပ်တန့်ထားတာတစ်နှစ်နီးပါးရှိလာနေပြီမဲ့လဲစစ်ဘေးဒုက္ခသည်သသိန်းနီးပါးကဒီနေ့အချိန်ထိနေရက်ကိုမပြောင်းနိုင်သေးပါဘူးဒီအကြောင်းကိုတော့နမ်ဟုံကနေတင်ဆက်ပြီးသွားမှာပါရှင်
မြောက်ဦးမြို့နယ်ပြည်ပင်ရင်စစ်ဆောင်စခန်းမှာလည်းလူဦးရေ3000နီးပါးနေထိုင်နေတာဖြစ်ပြီးသူတို့နေရမှာတပ်မတော်ဘက်ကတပ်ဆွဲထားတာတွေရှိနေပါတယ်။အဲ့ဒီဒေသမှာမကြာခဏဆိုသလိုမင်းမြုပ်မိုင်းပေါက်ကွဲမှုတွေရှိနေသေးတာကြောင့်နေရမပြန်နိုင်ကြသေးတာဖြစ်တယ်လို့လည်းစခန်းတာဝန်ခံဦးသိန်းရွှေမြတ်ကပြောပါတယ်
။လူတို့ဒေသတွေမှာနေတဲ့အမြင့်ရနေတဲ့နေရာတွေမှာမိုင်းတွေရှိတဲ့မကြာခဏတို့တိရစ္ဆာန်တွေတော့နေတောင်းထားပေါက်နေတဲ့ဦးဦးနဲ့ထားပေါက်နေကြတယ်လေ။အဲ့ဒါလူတို့ရဲ့အဲ့ဒါလည်းတကြောင်ပါတယ်သူတို့ဆော့ဝါနေရအခက်ခဲလေးတကြောင်ပါတယ်လေ။အဲ့ဒါနဲ့ကျွန်တော်တို့အဲ့ဒါနဲ့မပြန်တော့ဘူးလို့ကျွန်တော်ခံယူနေတ
ယ်။ရခိုင်ပြည်နယ်ကောင်စီဘက်ကတော့စစ်ဆောင်တွေနေရပြန်ရေးအတွက်ကူညီထောက်ပံ့ပေးမယ်လို့ပြောဆိုထားတာတွေရှိနေတယ်လို့တချို့စစ်ဘေးဒုက္ခသည်တွေကိုနေရပြန်နိုင်ဖို့ဆောင်ရွက်ပေးနေတာလည်းရှိနေပါတယ်။စစ်ဘေးဒုက္ခသည်တွေကိုနေရပြန်ကြဖို့ကောင်စီဘက်ကတိုက်တွန်းနေပေမဲ့နေရပြန်မဲ့စစ်ဘေးဒုက္ခသည်တွေအတွက်လုံခြုံရေးအမခန့်ချက်မပေးနိုင်သေးတာကြောင့်နေရမပြန်သေးတာဖြစ်တယ်လို့လည်းလူဦးရေ 9,000 ကျော်လောက်နေထိုင်နေတဲ့စင်ဘောကိုင်းစစ်ဆောင်စခန်းတာဝန်ခံဦးညီပုကပြောပါရယ်။
အခုလက်ရှိကကျွန်တော်တို့ဆင်းရောက်ဆမ်းမှာပဲနေတယ်ဒီအစိုးရဘက်ကနေပြီးတော့ပထမတစ်ကြိမ်နှစ်ကြိမ်သုံးကြိမ်လောက်တော့အိမ်ပြန်မဲ့စည်ရင်းတွေကောက်တယ်ဒါပေမဲ့သူတို့ဘက်ကတလုံးတရာဟိုဒီပြည်သူတွေရဲ့လုံခြုံရေးကိုသူတို့ဘက်ကနေပြီးအာမခံမပေးနိုင်ဘူးအဲ့ဒီအတွက်နဲ့ကျွန်တော်တို့ကမပြန်ဖြစ်သေးဘူး
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2020ခုနှစ်နိုဝင်ဘာလကတည်းကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့အကြားတိုက်ပွဲတွေရပ်တနေတာပါဒါပေမဲ့လည်းဒီလအတွင်းမှာပဲမောင်တော်မြို့နယ်ဘက်မှာတိုက်ပွဲတချို့ဖြစ်ပွားခဲ့တာရှိသလိုရခိုင်ပြည်နယ်မှာအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တဲ့အနေအထားရှိနေတယ်လို့လည်းရခိုင်လက်နက်ကိုင် AA ဘက်ကပြောဆိုထားပါတယ်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်။ကရင်ပြည်နယ်ဗအာမြို့နယ်ထဲမှာလိုင်စင်မဲ့မော်တော်ယာဉ်အားလုံးကိုအခုလကစပြီးစစ်ကောင်စီကနေဖမ်းဆီးမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။ပုံမှန်905ခခွေးနဲ့တရားစွဲခံထားရပြီးအလုတ်ကြမ်းနဲ့ထောင်ဒဏ်နှစ်နှစ်ချမှတ်ခံထားရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပုရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA အမေရိကန်အသံရဲ့အသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်။လိုင်းတိုမီတာ3246တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လဲဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုခြင်းနဲ့ဆိုရင် email လိပ်စာ vamis@voanews.com ကိုစာရေးသားနိုင်ပါတယ်အခုဆက်လက်ပြီးသတင်းအကျဉ်းချုပ်တွေကိုကိုအောင်လွင်ဦးကပြောပြပါလိမ့်မယ်
တောင်အာဖရိကနိုင်ငံမှာနောက်ထပ်ကိုဗစ်ရောဂါပိုးမျိုးကွဲသစ်တစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိထားပြီးလူ၏အများဆုံးဖြစ်တဲ့ဂေါတန်ပြည်နယ်မှာငရွယ်သူတွေကြားကူးစက်မှုနှုန်းများနေပြီးဗီဇာပြောင်းလဲမှုမြန်ဆန်တဲ့အတွက်စိုးရိမ်ရတဲ့အကြောင်းကျန်းမာရေးဝန်ကြီးကပြောပါရယ်လွန်ခဲ့တဲ့5ရက်အတွင်းကိုဗစ်ရောဂါကူးစက်မှုတွေတိတိကျကျတိုးလာနေပြီးမျိုးကွဲသစ်ကြောင့်ဖြစ်နိုင်တဲ့အကြောင်းလဲကြာသပတေးနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးဂျိုးဖာလာကပြောဆိုသွားတာပါအာဖရိကမှာနေ့စဉ်ကိုဗစ်ရောဂါကူးစက်သူလူနာသစ်200လောက်ရှိနေရကနေပြီးခဲ့တဲ့သတင်းပတ်ကစားတိတိကျကျတိုးလာရမှာဗိုလ်ရုံးက1200ကျော်ရှိခဲ့ပြီးကြာသပတေးနေ့မှာတော့2465ယောက်ထိရှိခဲ့တာပါကိုဗစ်ရောဂါပိုးအမျိုးအစားအသစ်ကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကြမ်းကျင်သူအဖွဲ့ကတောက်ချနေမှာလေ့လာဆန်းစစ်ဖို့လဲစီစဉ်ထားပါတယ်ရုရှားနိုင်ငံဆာဗီးရီးယားဒေသကကြောင်မီးသွေးတူးဖော်ရေးလုပ်ငန်းမှာတန်ငွေရူဆိုင်ရာကမတော်တဆမှုကြောင့်အလုပ်သမားတွေနဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း52ယောက်တိစုံသွားတဲ့ကြောင်းရုရှားသတင်းတွေကဖော်ပြပါရယ်ဆိုဗီယက်ယူနီယံခေတ်ကဆက်လို့အဆိုးဆုံးကျင်းပတဲ့မတော်တဆမှုမှာပိတ်မိနေတဲ့ကြောင်မီးသွေးလုပ်သားတွေကိုကယ်ဆယ်ဖို့ကြိုးစားတဲ့အရေးပေါ်ကယ်ဆယ်ရေး6ဦးလည်းတိစုံသွားကြတာပါမတော်တဆမှုဖြစ်ခဲ့တဲ့ကြောင်မီးသွေးလုပ်ငန်းကညွန်ကြားရေးမှုနဲ့လက်ထောက်အရာရှိတို့ပါဝင်တာဝန်ရှိသူ3ယောက်ကိုဖမ်းဆီးထားတဲ့ကြောင်းလဲဒေသခံစုံစမ်းစစ်ဆေးကော်မတီကပြောဆိုခဲ့ပါရယ်စုံစမ်းစစ်ဆေးသူတွေကတော့တွင်းထဲကလေဝင်လူထွက်ပေါက်တွေမှာတန်းငွေယူဆင်ရကနေကြောင်မီးသွေးလုပ်သားတွေအသက်ရှူမွန်းချက်တိစုံတာလို့လည်းပြောဆိုထားပါရယ်ဆိုမာလီယာနိုင်ငံမိုဂါဒီရှိမြို့တော်ကစာတင်ကြောင်းတစ်ခုအနီးကြာသပတေးနေ့ကလုံခြုံရေးယဉ်တန်းကိုပြစ်မှတ်ထားတိုက်ခိုက်တဲ့အသေးခံကားဘုံးပောက်ခွဲမှုကြောင့်လူ၈ယောက်ထက်မနည်းသေဆုံးပြီး18ယောက်ဒဏ်ရာရသွားပါတယ်။ခြေလောင်းနဲ့ပောက်ခွဲသံနဲ့လော့ဆက်တဲ့မြူးကုလုံးတွေကြောင့်ဘေးလွတ်ရာထွက်ပြေးခဲ့ရပြီးပေါင်းအောင်နေရာကပြန်ထွက်လာတဲ့ချိန်မှာအလောင်းရှင်လောင်းနဲ့ဒဏ်ရာရသူ၁၀ယောက်ထက်မနည်းတွေ့ရတယ်လို့လည်းကိုရိုင်းတွေ့သူတယောက်က VOA ဆိုမာလီယာဌာနကိုပြောပါတယ်။မိုဂါဒီရှိရဲတပ်ဖွဲ့ပြောခဲ့တဲ့ပုဂ္ဂိုလ်ကတော့လုံခြုံရေးယဉ်တန်းကိုပြစ်မှတ်ထားအသေးခံဘုံးခွဲတိုက်ခိုက်တာဖြစ်တယ်ဆိုပြီးပြောဆိုထားတာ
ပါ။တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဇူဘဲအယ်တာရဲ့နဲ့ဂျိုနာကမ်မီနိုဖြစ်ပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 6335နဲ့6383ညလိုင်းဒိုမီတာ49 kHz 6153ညနဲ့တို့ကနေနားဆင်နိုင်ပါတယ်။တော်တာရှင်မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.